Welcome to the Voice of America in Burmese.
တို့ရှင်များရှင်2019ခုနှစ်ဖေဖော်ဝါရီ23ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုမင်းခင်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:20ထိလိုင်းတိုမီတာ2425 3252ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်ဇမဒီညတစီနေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမအီတန်နာကျော်ပါရှင်။နိုင်ဂျီးရီးယားနိုင်ငံမှာရဲရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြီးတော့သမရကတော့သူ့ရဲ့ဇာတိမျိုးမှာအနေဆော့ဆော့မှာပဲမဲသွားထည့်ခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့အရက်တူတောက်မီလို့လူအနည်းဆုံး84ဦးသေဆုံးပြီးတော့လူ200လောက်လည်းဆေးရုံတင်ထားရပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညမှာပြောပြဖို့ရှိပါတယ်ဤ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တဲရောက်သတင်းတွေအပြင်သောတာရှင်တွေဒီကနေ့နားဆင်ကြရမယ်ဒီမှာတော့
။ဆိုင်းစစ်တာလည်းနားဖို့မှာရှိရဲ့အဖွဲ့အစည်းတွေဖြစ်တာထောက်ကြည့်လို့ရှိပါတယ်။ဆိုင်းကလည်းတစ်ခါအဖွဲ့အစည်းအချင်းချင်းတိုက်ပွဲဖြစ်သွားတာသိလို့ပေါ့။
အေးနဲ့မြန်မာဆိုးရစစ်တပ်ကြားတိုက်ပွဲတွေရောလာတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့မကြာခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အခြေခံဥပဒေအနှစ်သာရကိုထိခိုက်စေမယ့်ပြည်စုံမှုဆိုရင်တော့ကန့်ကွက်မယ်ဆိုပြီးတော့တက်မတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာကိုလည်းနားဆင်ကြားမှာပါ။အပတ်စဉ်ခဏတွေမှာတော့မြန်မာတခွင်စီစဉ်ပြင်ဒုတိယပိုင်းနိုင်ငံဝတ်မှာတော့ဓာတ်ရိုက်လိုင်းစီစဉ်မှာတော်တာရှင်တွေနဲ့ဓာတ်ရိုက်ဆွေးနွေးမှုကိုလည်းဒီညပိုင်းမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမှတ်အေးတန်တာကျော်နဲ့ကိုရင်နိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာရဲရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြီးတော့သမ္မတမိုဟာမာဒူဘာဟိုရီကသူ့ရဲ့ဇာတိဒါရာမြို့မှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။မဲယုံနေမှုဖွင့်ခွင့်နိုင်ငံပိုင်းမှာတော့နိုင်ငံအရှိမြောက်ပိုင်းမိုင်းဒူဂူရီမြို့မှာပောက်ကွဲတဲ့ကြားခဲ့ရတာပါ။အဲ့ဒီဒေတာကပဲနောက်ထပ်မြို့တစ်မြို့ဖြစ်တဲ့ဂိုင်ရယ်မြို့မှာလည်း IS Islamic ဆွေသွေးကြွားတွေရဲ့တိုက်ခိုက်မှုဖြစ်ပြီးတော့မြို့ကန်တွေကိုနေအိမ်တွေကနေသူတို့ကအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကလေးတွေမိန်းမတွေကိုခေါ်ပြီးတော့တောထဲမှာသွားပုန်းနေရတယ်လို့ဒေတာကန်တူကရိုက်တာကိုတယ်လီဖုန်းကနေပြောပါတယ်။ရွေးကောက်ပွဲတွေကိုတပတ်ရွှေ့ဆိုင်ထားခဲ့ပြီးတဲ့နောက်အခုတော့မဲယုံတွေဘေးကင်းပါလိမ့်မယ်လို့တမရကတောက်ကြနေကပဲပြောသွားခဲ့တာပါ။တနိုင်ငံလုံးအတွက်မဲယုံတွေလုံခြုံရေးချထားပါတယ်။ပြည်သူတွေကြောက်ရွံ့မှုကင်းကင်းနဲ့မဲပေးနိုင်ကြလိမ့်မယ်လို့သမရရုံးမြင့်တန်းကြားကနေဗမေကွန်ပြောသွားခဲ့တာပါ။နိုင်ဂျီးရီးယားနိုင်ငံမှာကသမရတဲ့လွတ်တော်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ခဲ့ကြတော့နိုင်ငံရေးတင်းမာမှုတွေမြင့်မားနေခဲ့ပါတယ်။မဲဆွယ်စည်းရုံးမှုတွေအတွင်းသမရရဲ့ All Progressive Congress Party နဲ့အဓိကအတိုက်ခံ People's Democratic Party တို့ကရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မတမာတဲ့အနေနဲ့လုပ်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်ရှင်။
အမေရိကန်တပ်ဖွဲ့နဲ့ချို့ကိုစီးရီးယားနိုင်ငံမှာခြံထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကစီးရီးယားနိုင်ငံကနေအမေရိကန်တပ်တွေအားလုံးပြန်ရောက်သိမ်းမဲ့သူ့ရဲ့အစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာတရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့နဲ့သူ့ရဲ့ရုံးခန်းမှာတွေ့ဆုံခဲ့စဉ်တွင်သတင်းတော်တွေကိုအဲ့လိုပြောကြားလိုက်တာပါ။သူ့ရဲ့ငွေမူလအစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ကြောင်းသူ့အနေနဲ့ခြားဘယ်သူမှမလုပ်နိုင်တာကိုလုပ်နိုင်ခဲ့ကြောင်းလာမယ့်အချိန်ပိုင်းရက်ပိုင်းအတွင်းမှာပဲ IS ကိုလုံးဝတရားရဂိုင်းလုံးချိန်မုံနိုင်လိုက်ပြီဆိုတာကိုကြားကြရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။စီးရီးယားနိုင်ငံမှာ IS Islamic စစ်သွေးကြွတွေကိုတိုက်နေတဲ့ Quds တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်အမေရိကန်ကအဲ့ဒီမှာတပ်ဖွဲ့ဝင် 2,000 လောက်ကိုဆက်လက်ထားရှိသွားမှာဖြစ်ပြီးဒါဟာတပ်ဖွဲ့ဝင်အနည်းငယ်မျှသာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအမေရိကန်တပ်တွေအားလုံးကိုဧပြီလအကုန်မှာစီးရီးယားကနေပြန်ရုပ်သိမ်းမှာဖြစ်တယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလကကြေညာခဲ့တာပါ။အဲ့လိုကြေညာခဲ့တဲ့အတွက်ဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေရောဝါရှင်တန်မှာရှိတဲ့သူ့ကိုထောက်ခံတဲ့မဟာမိတ်တွေကပါသမ္မတထရမ့်ကိုအကြီးအကျယ်ဒေါသထွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်အစုမှာမွေးဖွားပြီးတော့ IS Islamic ဆွေသွေးကြွအဖွဲ့ရဲဝင်သွားခဲ့တဲ့အမျိုးသမီးဟာအမေရိကန်ပြည်အစုမှာမွေးဖွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိုပြန်လာခွင့်ပြုတင်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။အဲ့ဒီအမျိုးသမီးရဲ့ကလေးကိုလည်းအမေရိကန်နိုင်ငံသားအဖြစ်နဲ့အတိအမှတ်ပြုရမယ်လို့ရှေ့နေကဆိုပါတယ်။အခုလိုမျိုး IS အဖွဲ့ရဲကိုဝင်သွားတဲ့အမျိုးသမီးဟိုဒါဟွန်တာနာကမူတာနာကစီးရီးယားကနေပြီးတော့အမေရိကန်ပြည်အစုကိုပြန်လာဖို့အတွက်ခွင့်တောင်းတာမလို့သူ့ကိုပြန်လက်ခံရေးမခံရေးမေးစရာထွက်ပေါ်နေတာပါ။ဒါမှမဟုတ်မစ်မူတာနာရဲ့ဖခင်ကယေမန်နိုင်ငံကတန်တမန်ဖြစ်တာကြောင့်မလို့သူ့ကိုဒီမှာမွေးပေမဲ့လည်းသူကအမေရိကန်နိုင်ငံသားဖြစ်ခွင့်မရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။သမ္မတဒေါ်နယ်ထရမ့်ကလည်းမစ်မူတာနာကိုအမေရိကန်ပြည်အစုမှာပြန်ပြောလက်ခံဖို့အတွက်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုကိုညွှန်ကြားထားတယ်လို့ဆိုပါရယ်။ ဒါမဲ့လည်း Miss Mudana ရဲ့ရှေ့နေကတော့သူဟာသူ့ရဲ့ဖေတန်တမန်ယာရုကနှုတ်ထွက်ပြီးနှစ်လကြာကြတော့မှ New Jersey ပြည်နယ်မှာမွေးဖွဲ့တာဖြစ်လက်တဲ့အတွက်ကြောင့်မလို့သူက American နိုင်ငံသားဖြစ်သွားစေပါတယ်လို့ VOA Urdu ဌာနကိုတောက်ကြနေကပဲပြောသွားပါတယ်။ Syria ကိုကိုယ်တော်နဲ့ကိုယ်သွားပြီးတော့အနောက်နိုင်ငံသားတွေကို ISD တပ်ဖြတ်တာကိုလူမှုကွန်ရက်တွေပေါ်မှာထောက်ခံခဲ့ပြီးတဲ့နောက်တော့သူကအခုအမေရိကန်ကိုပြန်လာပြီးတော့ပေးတဲ့အဖြစ်ကိုလည်းခံယူပါမယ်လို့ပြောကြောင်းသူ့ရဲ့ရှေ့နေကအဆိုပါတယ်ရှင်
။ Venezuela နဲ့ Brazil နိုင်ငံတွေဆက်မှာတောက်ကြနေတုန်းကအရသာတွေနဲ့လုံခြုံရေးတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြတဲ့အတွက်မှာအရသာနှစ်ယောက်ထပ်မံနေသေဆုံးပြီးတော့ဒါဇင်နဲ့ခြိတန်းရသွားခဲ့ပါတယ်။သမ္မတမာဒူရိုကလူသားချင်းစာနာမှုအကူအညီတွေ Venezuela နိုင်ငံနဲ့ကိုမဝနိုင်အောင်တားဆီးထားတာကို Venezuela ပြည်သူတွေကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အမေရိကန်ကကြောတော့နောက်ခံပေးထားတဲ့ယာယီသမ္မတဟွန်ဂွိုင်ဒိုကတော့ Venezuela စစ်တပ်ကချင်းချောင်နေပြီပဲလေ။အဲ့ဒီအကူအညီတွေကိုဒီကနေ့မှနိုင်ငံတွင်းကိုရောက်အောင်လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောထားပါတယ်။သမ္မတမာဒူရိုအစိုးရကအတိုက်ခံကောင်းဆောင်ဂွိုင်ဒိုကိုခီးသွွာလာခွင့်ပိတ်ပင်ထားမယ်လေ။သူကဒါကိုအာခံပြီးတော့နိုင်ငံနယ်ဆက်ကိုလံဘီယာနိုင်ငံဘက်ချမ်းကကူကူတာမြို့ကိုသွားရောက်ပြီးအဲ့ဒီမှာ Venezuela နိုင်ငံကိုအကူအညီပေးဖို့ကျင်းပခဲ့တဲ့ Live Aid Venezuela ဖြောပြီးပွဲကိုတက်ရောက်ခဲ့ပါတယ်။အဲ့ဒီမှာတော့သူကကိုလံဘီယာသမ္မတ Ivan Duque, Chile သမ္မတ Sebastian Piñera,ပါရာဂွေးသမ္မတမာရီယိုအဗ်ဒိုရိုနဲ့တွေ့ဆုံခဲ့ပါတယ်။ဒီပွဲကိုတော့ဗြိတိန်နိုင်ငံကဘီလီယံနာတထေးကြီးရစ်ချတ်ဘရန်ဆန်ကအကမကရဟလောက်ကူညီခဲ့တာဖြစ်ပြီးတော့သူနဲ့အမှုပညာရှင်35ယောက်ကဗင်နီဇွဲလားပြည်သူတွေအတွက်စာနယ်ဧခါဆေးဝါးအကူအညီတွေပေးနိုင်ဖို့အတွက်ဒေါ်လာတန်100လောက်ရန်ပုံငွေပေးနိုင်ဖို့ကိုလည်းရည်ရွယ်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေပြောဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့ American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုဖြေရှင်းနိုင်ဖို့အတွက်နှစ်နိုင်ငံအစိမ့်မြေကိုယ်စားလှယ်ရဲ့ဆွေးနွေးပွဲကိုဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်။နှစ်နိုင်ငံကြားရလာမဲ့သဘောတူညီချက်ကိုအပြီးသက်ဆွေးနွေးတည်ပြုဖို့အတွက်တော့နောက်လာမှာတရုတ်သမ္မတရှီချင်းပင်နဲ့ Florida ပြည်နယ်ကသူ့ရဲ့ဗန်းဖြေစခန်းမှာတွေ့ဆုံဖို့မျှော်လင့်တယ်လို့ American သမ္မတ Donald Trump ကလည်းပြောပါတယ်။ဒီလိုမျိုးလှုပ်ဖို့နှစ်နိုင်ငံကြားသဘောတူညီမှုတစ်ခုရနိုင်လိမ့်မယ်လို့အကောင်းမြင်မျှော်လင့်နိုင်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုသမ္မတလူဟီရိုတောက်ကြနေကပဲပြောသွားတာပါကမ္ဘာအဆုရှယ်ယာဈေးကွက်တွေကမောက်ကမဖြစ်စီပြောတစ်ကမ္ဘာလုံးရဲ့စီးပွားရေးဖွံ့ဖြိုးမှုကိုချိန်ချောင်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းဖို့အတွက်ဝါရှင်တန်မြို့တော်မှာကြာသပတေးတောက်ကြနှစ်ရက်တာဆွေးနွေးပွဲပြုလုပ်ဖို့ပထမအစီအစဉ်ထားခဲ့ပြီးတော့အခုတော့နောက်ထပ်နှစ်ရက်တိုးသွားတာဖြစ်ပါတယ်တကယ်လို့မလ၂ရက်နေမှာမှသဘောတူညီချက်ရအောင်မညှိနိုင်အောင်ဆိုရင်တရုတ်သွင်းကုန်တွေပေါ်မှာအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကိုတိုးလိုက်ပြီးတော့ဒေါ်လာတန်2သိန်းကောက်ခံထားတာကိုထပ်ပြီးတော့တိုးကောက်မယ်လို့သမ္မတ Trump ကကနအူပြောထားခဲ့တာဖြစ်ပါတယ်။အခုရပိုင်အတွင်းတွေနဲ့မနေ့ကတောက်ကြနေမှာတော့သမ္မတ Trump ကဒီသဘောတူညီမှုရကန်နေအနေထားရောက်ပြီဆိုရင်တော့လေနောက်ဆုံးသတ်မှတ်ချက်ကိုတိုးပေးနိုင်တယ်ဆိုတာမျိုးပြောထားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာရှေ့သတင်းမှတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံမှုအတွက်ဗီယက်နမ်နိုင်ငံကိုယထာနယ်ဒီကနေ့မှသွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။ကင်ဂျွန်အွန်ဟာမြောက်ကိုရီးယားမြို့တော်ပျိုယန်းကနေဒေသစံတော်ချိန်ညနေ 9:00 နာရီမှာလက်နက်တွေတပ်ဆင်ထားတဲ့ယထာနယ်စတင်ထွက်ခွာလာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားသံတမန်တဦးကိုကိုးကားပြီးတော့ TASS သတင်းကဖော်ပြပါတယ်။ကင်ဂျွန်အွန်ဟာဗီယက်နမ်သမ္မတငွေရဖို့ထရောင်းရဲ့ဖိတ်ကြားချက်အရလာမယ့်ရက်ပိုင်းအတွင်းမှာဗီယက်နမ်နိုင်ငံကိုတရားဝင်ခရီးစဉ်အဖြစ်လာရောက်မှာဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားဝန်ကြီးဌာနကဒီကနေ့အစောပိုင်းမှာကြေညာပါတယ်။ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာအရက်တူတောက်မီလို့လူအနည်းဆုံး84ဦးသေဆုံးပြီးတော့လူ200လောက်ဆေးရုံတင်ထားရပါတယ်။ဆေးရုံတင်ထားရတဲ့ထဲကတချို့ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဒါကြောင့်မလို့ဒေသနာရဆေးရုံတွေလည်းမနိုင်မနေဖြစ်နေတာပါ။အနည်းနာဒေသတွေနဲ့ဆေးကောလိပ်တွေကဆရာဝန်ဆရာမတွေကိုပါအမြန်ခေါ်ယူပြီးတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကိုကင်တွယ်ဖို့လုပ်နေရတယ်လို့အာဆမ်ပြည်နယ်ကျန်းမာရေးဝန်ကြီးဟီမာတာဘေးစဝါဆာမာကပြောပါရယ်။အခုအရက်တူထိရတဲ့သူအများစုကတော့လက်ဖက်ဆိုင်ခင်လှုပ်သားတွေဖြစ်ကြပါရယ်။ ဒီမှုကိုရဲကစပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီးတော့လူတော်တော်များများကိုလည်းဖမ်းထားပါတယ်အိန္ဒိယနိုင်ငံမှာကနှစ်တိုင်းလိုပဲဒီလိုတရားမဝင်ထုတ်လုပ်တဲ့အရက်တွေတောက်လို့တေးဆုံးရတဲ့သူအရေးအတွက်ကရာခနန်းရှိတာပါပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကနိုင်ငံမြောက်ပိုင်းမှာဒီလိုမျိုးအရက်တွေတောက်လို့လူတရားကျော်တေးဆုံးခဲ့ရပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိတ်ခါစီနာဟာဒါကာမြို့တော်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမီးလောင်ချမှုတွင်ဒဏ်ရာရသွားခဲ့တဲ့သူတွေစီကိုဒီကနေ့မှသွားရောက်ကြည့်ရှုခဲ့ပါတယ်။တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးသူတွေကတော့မီးစတင်လောင်ချခဲ့တဲ့ငါးတိုက်အဆောက်အုံရဲ့မြောက်ခမ်းမှာမီးလောင်လာတဲ့ပစ္စည်းတွေကိုတုံ့လုံထားတာတွေ့ရတယ်ဆိုပြီးတော့ပြောပါတယ်။ဝန်ကြီးချုပ်ဟာစီနာဟာသူတွေနဲ့ဒါကာမြို့တော်ရဲ့တရန်ကြာဆုံးအပိုင်းကနေဓာတ်ရုပ်ပစ္စည်းဂိုဒေါင်တွေအလုံးကိုဖယ်ထုတ်ပစ်ချင်တယ်လို့ဒါကာစစ်တပ်ကသူစေယုံကမီးလောင်နေရတဲ့သူတွေကိုကုသပေးနေတဲ့အဆောင်ပြင်ပမှာသတင်းလောက်တွေကိုပြောကြားခဲ့ပါတယ်။ဒါကာမြို့ရဲ့အဲ့ဒီအပိုင်းမှာလူနေတိုက်ခိုက်နေဈေးဆိုင်တွေနဲ့ဂိုဒေါင်တွေနဲ့ပြည့်နေတာဖြစ်ပါတယ်။ဒီမီးလောင်ချမ်းမှုကြောင့်69ယောက်ထပ်မင်းသေဆုံးပြီးတော့50ကျော်ဒဏ်ရာရခဲ့တယ်လို့လည်းအာရမိုင်းတွေကပြောပါတယ်။ဒီအဆောက်အဦးဟာမီးလောင်လွယ်တဲ့ဓာတ်ပစ္စည်းတွေတူလောင်ထားတဲ့ငါးတက်တိုက်အဆောက်အဦးဖြစ်ပြီးတော့အဲ့ဒီကနေမီးစတင်လောင်ကျွမ်းတာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရဲတပ်ဖွဲ့ကပြောပါတယ်ဓာတ်ပစ္စည်းတူလောင်တဲ့ဂိုဒေါင်တွေကိုဒါကမျိုးဟောင်းမှမရှိအောင်အချိန်ချင်းလုခဲ့ပေမဲ့လည်းအဲ့မှာဆက်ရှိနေတာကတော့အလုံးကဝန်းနေစရာကောင်းတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောပါတယ်ခင်ဗျာအင်္ဂလန်မှာမကြာခင်ကပဲကစားသွားခဲ့တဲ့ပရီးမီးယားလိအမပေဘောလုံးပွဲမှာတော့ဘန်လီကတော့တန်ဟော့စ်ဖို့အတင်းကိုနဂိုးကိုနဲ့နိုင်သွားပါတယ်။ဗန်လီအတွက်ဂိုးတွေကိုတော့ခရစ်ကော့ဝတ်က58မိနစ်မှာတဂိုး၈ဘန်စ်က83မိနစ်မှာတဂိုးသွင်းယူခဲ့တာဖြစ်ပြီးတော့တော့တန်ဟမ်အတွက်ဂိုးကိုတော့ဟယ်ရီကိန်းက65မိနစ်မှာသွင်းခဲ့တာပါ။တော့တန်ဟမ်အသင်းဟာဒီပွဲရှုံးလိုက်တဲ့အတွက်ထိတ်ကမန်စီးတီးနဲ့လီဗာပူးတို့ထက်တပွဲပိုကစားပြီးတော့၅မှတ်ကွာသွားပြီဖြစ်ပြီးတော့ချန်ပီယံဖြစ်ဖို့အိမ်ဘက်ကလည်းပြန်ပြီးတော့အထည်နာသွားခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။
အေးတနာကျော်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်အရင်ဆုံးတော့ဒီအခြေခံဥပဒေအနှစ်သာရကိုထိခိုက်စေမဲ့ပြင်ဆင်မှုဆိုရင်ကန့်ကွက်မယ်လို့တပ်မတော်ကပြောဆိုထားတဲ့အကြောင်းတင်ဆက်ပေးကြပါတယ်တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအနှစ်သာရကိုပြည့်ယွင်းသွားမယ်ဆိုရင်တပ်မတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့တပ်မတော်ဘက်ကပြောဆိုလိုက်ပါတယ်တပ်မတော်တာဝန်အရအခြေခံဥပဒေအနှစ်သာရမပြတ်အောင်ကာကွယ်ခြင်းဖြစ်ပြီးတော့လက်ရှိအငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှလည်းဒါနဲ့ပတ်သက်လို့ထိပါလာရင်ကန့်ကွက်မယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ရန်ကုန်တိုင်းစစ်ဌာနချုပ်ရုံးကတပ်မတော်သတင်းစာရှင်းလင်းပွဲမှာတပ်မတော်ဘက်ကအခုလိုပြောဆိုလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့တမရော်အနေနဲ့အခြေခံဥပဒေကိုအခြေခံရမယ်မူ48ချက်ကိုထိန်းသိမ်းဖို့တာဝန်ရှိပြီးကျန်တဲ့အချက်တွေကိုပြင်ဆင်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပါကထောက်ခံသွားမယ်လို့တမရော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တိန်ဆိုးကပြောပါတယ်တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတမရော်ရဲ့ယက်တီမှုအပေါ်သူက
ဒီအပေါ်မှာကျွန်တော်ပေါ့ပါလို့ပြောဆိုတယ်ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရပြည့်ဝင်သွားမယ့်ကိစ္စမျိုးတော့ကျွန်တော်တို့နိုင်ငံရေးညီလာခံ27ရာခိုင်နှုန်းစေလုံးမှာအသေးစိတ်ထားတယ်ဒီမိုကရေစီရဲ့ဖွဲ့စည်းပုံအခြေခံနဲ့ပြည်တော်ပြည်ထောင်စုကိုလမ်းကြောင်းမှာဆွေးနွေးထားပါတယ်နိုင်ငံရေးလုံးဝဆိုင်ရာပြည်ပြားစီနဲ့ပြည်ဆောင်ရေးရှိတယ်လက်ခံပေါ်လို့ဥရီနဲ့မြန်ကြီးတဲ့ပြည်ဆောင်ရေးကံပတ်ပါဒါဥရီနဲ့အညီဆောင်ရွက်တဲ့ပြည်ဆောင်ကျွန်တော်ကထောက်ခံမှုဥပေါင်းဆောင်ရွက်လို့ဒါကျွန်တော်တို့ရတောင်းချက
်ဒါပြင်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပုံမှန်261ကိုပြင်ဆင်ဖို့ထောက်ခံသွားမယ်လို့လည်းတက်မတော်ဘက်ကဆိုပါတယ်လက်ရှိလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်အချက်တွေပြင်မလဲဆိုတာကိုတော့တက်မတော်ဘက်ကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးလက်ရှိမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့တာအပြင်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်တာမှာလက်ရှိအာဏာရပါတီဘက်ကဥပဒေကိုကျော်လွန်လှုပ်ဆောင်တာတွေရှိတယ်လို့တက်မတော်ဘက်ကစွပ်စွဲထားပါတယ်နောက်ပိုင်းမှာအာဏာရပါတီအနေနဲ့ဒီထက်ပိုပြီးဥပဒေကိုကျော်လွန်လှုပ်ဆောင်လာတာတွေရှိခဲ့ရင်တက်မတော်ရဲ့သဘောထားတမရော်ရဲ့ယက်တီချက်နဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းတဲ့အခါမှာတော့တမရော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့
ခုနကဓာတ်နဲ့ကြော်လွန်ပြီးတော့မှလ ုံးမယ်ဆိုကျွန်တော်ဒီလိုလုံးနိုင်မယ်လို့မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီလူတော်တို့မျိုးသားတို့တော်တို့ဆိုတာ legislature နော်ဥပဒေပြုတ်တဲ့လူတွေပါ။ဥပဒေကိုထိမ့်သိမ်းစောင့်ရှောက်ရတဲ့လူတွေပါ။ဥပဒေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဥပဒေပြုအာဏာတို့လက်ထဲမှာရှိပါတယ်။အဲ့ဒီလူတွေကဥပဒေကိုမျက်ပယ်ပြုတာတော့လည်းကောင်းဥပဒေကိုကျော်လွန်လုပ်ဆောင်တာတော့လည်းကောင်းလုပ်နိုင်မယ်ဆိုရင်ပြည်သူဆုံးဖြတ်ပါလိမ့
်လက်ရှိတက်မတော်ရဲ့နိုင်ငံရေးကဏ္ဍမှာပါဝင်ပတ်သက်မှုဟာဆက်လက်ရှိနေအောင်ပဲလို့တက်မတော်ဘက်ကဆိုလိုက်ပြီးလက်နက်ကင်အဖွဲ့အစည်းတွေမရှိတဲ့အချိန်မှသာတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမှာဖြစ်တဲ့အကြောင်းတက်မတော်တည်င်းမှန်ပြန်ကြားရေးဘက်ကထုတ်ဖော်ပြောဆိုလိုက်ပါရရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။တက်ဆက်ထဲမှာပဲအင်းနဲ့မြန်မာဆိုရစစ်တပ်ကြားတိုက်ပွဲတွေရောလာတဲ့အကြောင်းမြန်မာဆိုရစစ်တပ်ကသတင်းအမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်တဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။မြန်မာဆိုရစစ်တပ်စစ်တိုင်းဌာနချုပ်နေမြေ၅ခုမှာအပြည့်ရက်ကာလတက်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာဒီစစ်အစိုးရတပ်နဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေရောကြခဲ့ပြီးတော့အေးအေးရခိုင်တပ်မတော်အနေနဲ့အမားကန်နေမီတိစားတာကိုလက်ခံမှာမဟုတ်တဲ့ကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာမြန်မာဆိုရစစ်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCN ကနာဂတပ်ဖွဲ့ဌာနချုပ်ဒေသမှာစီးရီးဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းသွားပါတယ်။ပြည်စုံကိုတော့ View မြန်မာဝိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတက်မတော်ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရက်ထားတဲ့ကာလအတွင်းစီးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တက်မတော်နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာ4လတာအပြည့်အခက်ရက်စဲကြောင်းတက်မရော်ကကြီးညာခဲ့တဲ့နောက်2လတာကာလအတွင်းစီးရီးအခြေအနေကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီ2လတာအတွင်းမှာစစ်စုပေါင်းကျွန်တော်တို့တက်မရော်နဲ့တိုက်ပွဲဖြစ်ပွားမှုတိုင်းဒေသနဲ့တိုင်းအဖွဲ့စီဒီကတိုင်းစစ်တမ်းလေးက5ခုမှာရှိတဲ့အဖွဲ့စီတွေနဲ့ဖြစ်တာ6ခုရှိပါတယ်တိုင်းဒေသနဲ့တိုင်းအဖွဲ့စီအချင်းချင်းတိုက်ပွဲဖြစ်ပွားတာစုစုပေါင်း25ကျင်ရှိပါတယ်။နေပြည်တော်တို့လုံးရှားသွားလာတာ280ကျင်ရှိပါတယ်။စစ်ကြီးကောက်ခံမှု22ကျင်ရှိပါတယ်။လူပြည့်စုကြောင်းအလုံးပေါင်း30ကျင်ရှိပါတယ်။အဲ့တော့ဒီအားတော့ကျွန်တော်တို့ဘယ်မှာမှသလားပြည့်ကျွန်တော်တို့ရှင်းနေတဲ့ဇယားနဲ့ဒီအားနဲ့နှမ်းရှင်းကြည့်ပါမယ်။အချို့ကိစ္စတွေမှာကျွန်တော်တို့ညှော်နှဲပါတယ်ပြရပါမယ်။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမူပြီးကမှညှတာတာပြရပါမယ်။ဒီလိုလေကျွန်တော်တို့တိုက်ပွဲဖြစ်ပွားမှုတော့သိကြတာတို့ကြသွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2012ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်တန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မတော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီရေးအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတက်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမာခံနယ်မြေတိစောက်တာကိုတက်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်ဒီအနေနဲ့ရခိုင်ပြည်နယ်ထဲမှာစီကံနယ်မြေအမာခံနယ်မြေစီးအုပ်နယ်မြေစောင့်နိုင်လို့ပြောပြရတာသိရပါတယ်တက်မတော်နဲ့ဒီလိုလုံးရက်တွေဆိုတော့ကျွန်တော်တို့ထိထိရောက်ရောက်ဒါစီဆောင်ရွက်သွားမှာဖြစ်ပါတော်ဒီနဲ့တက်တယ်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ CIA ရဲ့ဝိဇာကသူကနိုင်ငံအားနေပြီးတော့ရခိုင်ပြည်နယ်ယာယူဖို့အတွက်ရခိုင်ဖြစ်ဖို့စူးစမ်းနေတာရခိုင်မှာခြေခုံးရဖို့စူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရခိုင်ရဲ့ဒီအီချမ်းကြီးတွေပြစ်ကြားမှုကိုကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး
ဤတပ်ဖွဲ့အပေါ်စည်ရေးအရရေးယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရဲ့နေနဲ့ကျွန်တော်ဒီမိုကရေစီကိုလက်နက်ကန်တောင်းဆိုပြီးဒုရံမျိုးကျွန်တော်နေနဲ့ခွင့်ပြုမှာမဟုတ်ပါဘူး။အဓိကပြောချင်တာကတော့ဤနေနဲ့ကျွန်တော်တို့တီးမှန်တဲ့အချက်တုံးတွေပြုလုပ်ပါတယ်။နံပါတ်1အုပ်ချုပ်မှုဉာဏ်လျားကိုနှောက်ချက်တာ။နံပါတ်2ဒီလူလူတို့ကိုဝန်ထုတ်ဖို့ဖြစ်အောင်လုပ်တယ်။ဖြိုက်နိုင်လာချင်အောင်လုပ်တယ်။နံပါတ်3 ယခုကျွန်တော်လမ်းပန်းဆက်သွယ်ရေးကိုကျွန်တော်နှောက်ရက်တာဆောင်ရက်တာပါဒီလိုမျိုးလုံးလုံးဆောင်နေတယ်ကျွန်တော်တို့ရခိုင်ဒေသကြီးကြီးအကြံရေးအတွက်တမတော်အနေနဲ့ဒါရခိုင်နဲ့ဒီနဲ့ပတ်သက်ပြီးတော့ဆောင်ရက်နေရာကြီးဖြစ်ကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြောကြားလိုပါတယ်
အေးအေးနဲ့အခုလိုတိုက်ပွဲဖြစ်ပွားနေပေမဲ့ငင်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတမရော်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြစ်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြစ်ရကာလကိုထပ်မံတိုးမြင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတမရော်သတင်းမှန်ပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်လွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဖီရီကနေစနေညပိုင်းစနေနေ့ကိုဆက်ပြီးတော့တရားထုံးလင်းပေးနေပါတယ်အခုတခါအပတ်စဉ်တင်ဆက်ပေးနေကြမြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်မကြခင်ကျင်းပမဲ့ရန်ကုန်မြို့တော်စီပင်တရားရွေးကောက်ပွဲမှာမတန်ဆွမ်းနေလဲပါဝင်မဲပေးဖို့အတိအချာကြွတင်ပြင်ထားမှုတွေမတွေ့ရဘူးဆိုတဲ့ဝေဖန်တာတွေထွက်ပေါ်နေပါတယ်အရေးအတွက်3သိန်းလောက်ရှိတဲ့ရန်ကုန်မြို့နယ်မတန်ဆွမ်းနေသွာလာနေထိုင်ရေးအဆင်ပြေချုံးဝေစီဖို့အတွက်ကစီပင်တရားဌာနရဲ့လှုပ်ဆောင်ချက်တွေပေါ်မှာအများကြီးမူတည်ရာကြောင့်ဒီရွေးကောက်ပွဲမှာသူတို့ရဲ့အတန်ကိုလည်းပါဝင်စေချင်တာလည်းဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မတန်ဆွမ်းအဖွဲ့ကြီးတွေနဲ့ချိတ်ဆက်ဆောင်ရွက်မယ်ဆိုရင်တော့အဆင်ပြေမဲ့နေထိုင်မှာရှိနေပါတယ်။မြမခသတင်းအေဂျင်စီကကိုကားမြတ်ဖြူကတင်ဆက်ထားပါတယ်ရှင်။
ရှိဆိုရတတမှာတော့ပထမဆုံးအချိန်ဖြစ်ရန်ကုန်မြို့တော်စီဝင်တရားရွေးကောက်ပွဲကို2019ခုနှစ်မတ်လ31ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။အဲ့ဒီအတွက်လည်းပြည်သူတွေမဲပေးနိုင်မှုရက်ွက်တွေထဲမှာမဲစင်ပြုစုတာတွေကိုလှုပ်ဆောင်နေပြီးရွေးကောက်ပွဲကော်မရှင်ကလည်းကြိုတင်ပြင်ဆင်မှုတွေပြုလုပ်နေပါတယ်။မဲပေးတဲ့အခါမှာလည်းဥပဒေထဲမှာမဲပေးပိုင်ခွင့်ရှိတဲ့သူတွေကိုတခါတည်းသတ်မှတ်ထားပြီးအဲ့ဒီထဲမှာတော့မတန်ဆွမ်းနေမပါဝင်ပါဘူး။ဒါပေမဲ့အဲ့ဒီလိုမဲစင်ပြုစုတဲ့အခါမတန်ဆွမ်းနေမဲပေးနိုင်မှုအတွက်စီစဉ်ဆောင်ရွက်နေတာတွေကိုမချားမိသေးဘူးလို့လည်းမတန်ဆွမ်းနေကပြောဆိုနေကြပါတယ်။ရန်ကုန်ရဲ့တန်ရှင်ရေးအဆောက်အအုံရေနဲ့လမ်းပန်းဆက်သွယ်ရေးစတဲ့ဝန်ဆောင်မှုတွေပေးနေတဲ့စီမင်တာရင်နဲ့တက်ဆိုင်တဲ့အခုရွေးကောက်ပွဲဟာမတန်ဆွမ်းသူတွေရန်ကုန်မှာအဆင်ပြေပြေနေထိုင်နိုင်မှုအရေးကြီးတာကြောင့်လည်းမတန်ဆွမ်းတွေမဲပေးနိုင်မှုကအရေးကြီးနေပါတယ်။ဒါကြောင့်မတန်ဆွမ်းတွေအဆင်ပြေပြေမဲပေးနိုင်မှုအတွက်ကြိုတင်ပြင်ဆင်ထားတယ်ပြီးအခုစီပင်ရွေးကောက်ပွဲမှာတော့အခုထိကြိုတင်ပြင်ဆင်ထားတာမတွေ့ရသေးဘူးလို့လည်းမြန်မာနိုင်ငံမတန်ဆွမ်းသူများအတင်းကျော်ရဲ့အထွေထွေအတွင်းရေးမှူးဦးမြတ်သူဝင်ကအခုလိုပြောပါတယ်
။မဲပေးမဲ့နိုင်ငံသားမတန်ဆွမ်းတွေအနေနဲ့တည်းကျွန်တော်တို့ကိုသတင်းစကားအစ်ကြကြနဲ့ဟုတ်လားကိုပေးရပဲကိုစရဲတောင်းနေတဲ့အကြောင်းတွေပေးရမဲ့ process တွေနီလန်းစင်တွေဘာညာကျွန်တော်တို့မတွေ့ဘူးကြမရှိဘူးမပြင်းစင်ထားဘူး။ဟိုကျွန်တော်တို့ကိုတွေးလိုက်မှာပဲအေးအစ်ကြက်လောက်ပြီးတော့လောက်ပြီးလို့ဆိုတာမျိုးတော့မရှိဘူးနော်။အဲ့ဒါလည်းကျွန်တော်တို့အဆင်မပြေဘူးပေါ့။အဲကြတော့မတန်ဆွမ်းနေတဲ့ဝိုးရင်တော့ကျွန်တော်တို့မဲဦးမတန်ဆွမ်းနေတဲ့တက်တက်မဲဆန္ဒမဲယုံတွေလုပ်တယ်ဆိုတာဒါအဆင်မပြေဘူးဟိုဘာလို့ဆိုတော့မဲယုံတိုင်းမှာမတန်ဆွမ်းနေအဆင်ပြေအောင်စဉ်းစားထားတင်တယ်ပေါ့မတန်ဆွမ်းနေတဲ့မဲပြေးဖို့ကမော်ရယ်နည်းနဲ့လုပ်တဲ့ခါမှာဒီမဲယုံကိုကျွန်တော်တွားပြရမှာလားပေါ့ဒီနေရာမှာမရှိတဲ့ဟိုမဲပြေးပိုင်မှုရှိတဲ့မတန်ဆွမ်းဘယ်လိုလုပ်မလဲဆာအမျိုးစဉ်းစားကြတယ်အများကြီးရှိတယ်ပေါ့နော်အများကြီးရှိဥပမာဒီလိုကြောင်းကိုလာပြီးတော့ဆရာမဲကောက်မယ်ဆိုရင်တော့ဒီကြောင်းကပါတီ A တခုကိုပေးလိုက်တယ်ဆိုပါတော့ဒီတကြောင်းက A ဆိုရင် တိတာွားတယ်လေเนาะบีไปตีตาวามั้ยส่วนการได้ชิมไม่ปี้อยู่แล้วจนเล้วไม่ไปอ่ะมาใช่ป่ะเออทีนี้สนิทนี่เราอายได้ลาพูดดูเลยเปียวปูพี่รอดีพออเส้นมีอัปเดตขึ้นพวกเราโหอเส้นซินซ้าท้าพูดดูเลยโหซีบินยูยกออกไปมาเออเราตีตะหลอกก็เติชาปินสินท่าเราไม่ไปดี
ดาวใบแม้ไม่ตันซ้อนนี่ตัวตีตันปินสินท่าเราไม่ใช่รู้ส่วนแล้วอะคู่ยวยกออกปวยอ่ะอายจี้ได้ตัวไม่ตันซ้อนนี่ไม่ผิดไม่ดีแม้ไปพูดเลยสรแล้วပြောสมุฤแล้วชินได้ပါတယ်တန်စွမ်းသူတယောက်ရဲ့ဖခင်ဖြစ်တဲ့ဦးမိုးစင်ကတော့သူတို့အနေနဲ့မဲပေးတဲ့အခါတီးတက်မဲယုံတွေကိုတောင်းဆိုတာမဟုတ်ပဲရှိနေတဲ့မဲယုံတွေမှာပဲမဲပေးနိုင်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေတာဖြစ်တယ်လို့လည်းအခုလိုပြောပါသေးတယ
်။မတန်စွမ်းနေရတော့ကျွန်တော်တို့ရက်ွက်ထဲမှာရှိတာတော့မဲပေးရမယ်လူဆိုတာတော့အိမ်တော်စုလိုက်မဲစင်းဆိုတာကြီးညာတဲ့ထဲမှာတော့မတန်စွမ်းနေပါရင်မပါလို့ကြူပါမှာပဲ။ပါပေမဲ့လည်းဒုက္ခဖြစ်တာကျွန်တော်တို့မတန်စွမ်းနေမဲလာပေးဖို့အတွက်လိုအပ်တဲ့နော်အခက်အခဲအတားအဆီးတွေကိုပြေးလေအောင်ဒါကျွန်တော်တို့ထူထူရေးောက်ပွဲတုန်းကတော့2015တုန်းကတော့ဒီဟာတွေကိုတေးချဲဆဲကျွန်တော်တို့ပြောတယ်ရေးောက်ပွဲကော်မရှင်နဲ့လည်းကြည်နိုင်တယ်ရေးပြီးတော့လည်းတွားကြတယ်ပြောတဲ့အတွက်ကြောင့်တော်တော်လေးအဆင်ပြေမှုရှိတယ်ဒါပေမဲ့လည်းကျွန်တော်တို့ကလိုချင်တာအများနည်းတူစန္ဒပြုခွင့်ရှိကိုလိုချင်တာအထူးစန္ဒပြုခွင့်ရှိတဲ့နေရာလိုချင်တာမဟုတ်ဘူးအဲ့ဒီနှစ်ခုကတော့ကွာခြားတယ်အဲ့ဒီဟာမျိုးတော့ဟိုလက်ရှိကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့သဘောပေါက်ပြီးတော့ဒီ hari ကိုလုတ်ပေးနိုင်တော့အရန်ကောင်းတယ်ကျွန်တော်တို့စိတ်မကောင်းတာပေါ့နော်ဒီဘာခမမထဲမှာဆိုလို့ရမင်းမင်းတွေအတွက်မဲပေးရမယ်နေရာဆိုပြီးလာလုပ်တယ်ဒါဘာလို့ဆိုမင်းမင်းအများစုရှိလို့ဆိုပြီးအကြောင်းပြချက်ပေးဒါပေမဲ့မင်းမင်းတွေဒီမှာမဲပေးရမယ်ဆိုတော့မင်းမင်းတွေကသူတို့နေထိုင်ရာအရက်ဒေသမဲယုံမှာသူတို့မဲပေးကျင်တာလေသူတို့အတွက်အထူးဆိုတဲ့ဟာယူလာပေးကျင်တာမဟုတ်ဘူးဆိုအဲ့ဒီဟာလေးရဲ့ကြွားချချက်ကလေးတစ်ခုကိုတော့တိတိကျကျလေးဒါဟိုကျွန်တော်တို့မတန်ဆွမ်းနေရဲ့barrier free ဖြစ်တဲ့ပတ်ဝန်းကျင်ကျွန်တော်တို့ရဲ့ရပိုင်권ဖြစ်တယ်ဆိုတာကိုထည့်သွင်းစဉ်းစားရင်အဲ့ဒါလေးကိုတော့တကယ်ကိုလုပ်ပေးရမယ့်အလုပ်ပါလို့ပြောချင်ပါတယ
်အခုအချိန်ရန်ကုန်မှာတော့မတန်ဆွမ်းအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းပေါင်း50ကျော်ရှိနေပြီးမတန်ဆွမ်းသူအရေးအတွက်ကတော့3သိန်းဝန်းကျင်ရှိနေပါတယ်ဒါကြောင့်ဦးမြတ်သူဝင်ကတော့ရွေးကောက်ပွဲအတွက်တာဝန်ရှိသူတွေအနေနဲ့သူတို့လိုအသင်းအဖွဲ့တွေနဲ့သာချိတ်ဆက်ပြီးဆောင်ရွက်မယ်ဆိုရင်ပုံပြီးလွယ်ကူမှာဖြစ်တယ်လို့လည်းအခုလိုပြောပါသေးတယ်
ကျွန်တော်ချင်းယူယူမှာရွေးကောက်ပွဲလုပ်တော့မယ်အတင်းကျုပ်ကကျွန်တော် network တွေအများရှိတယ်ဗျာကိုယ်တိုင်ကျွန်တော်တို့အတင်းကျုပ်နဲ့ဆက်ဆက်နေတဲ့ပတ်သက်တဲ့ဖွဲ့အများရှိတယ်ဟုတ်လားချင်းယူယူမှာအမှန်ကျွန်တော်တို့ချိတ်ဆက်လိုက်ရင်သူတို့တည်းရင်းလွယ်သွားတယ်ဗျာသူတို့တည်းပိုကောင်းသွားတယ်ဗျာဟိုကျွန်တော်တို့ပိုသိတာပေါ့ဘယ်ဖွဲ့ကတော့ဘယ်မျိုးနဲ့မှရှိတယ်ဘယ်ဖွဲ့ဘယ်မျိုးနဲ့ရှိတယ်ဘယ်လိုပြင်ဆင်တာပိုပေါင်းဆောင်ကျွန်တော်တို့တစ်ခုချင်းတိကျွန်တော်တို့ဟိုတရင်ပေးပြီးတော့ကျွန်တော်တို့ပိုပေါင်းဆောင်ကန်းလန်းတာတခါမှရှိတယ်အမှန်ကျွန်တော်တို့ချိတ်ဆက်လိုက်ရင်ပတ်သက်တဲ့ဖွဲ့အကြီးကြီးလည်းရှိတယ်နော်အမျိုးကြီးရှိတယ်ကျွန်တော်တို့ဆိုရင်ဒါကျွန်တော်ဆိုရင်ဒါတိုင်းပြည်ပြည်14ခုတော့မှကျွန်တော်ရှိတယ်ဒီလိုအကြီးကြီးနဲ့ချက်လိုက်ရင်တို့တို့တရားရှင်ပြည်တယ်ဟိုရန်ကုန်မှာဆိုတဲ့အခုဆိုရန်ကုန်တိုင်းဒေသကြီးတက်ဖွဲ့ပြီးဒါတော့နောက်ဆိုရန်ကုန်တိုင်းဒေသကြီးမတန်ကျက်ဖွဲ့နဲ့ချက်ရမှာအခုဆိုရင်ကျွန်တော်မြောင်းတိုင်းမတန်ကျက်တင်ကျင်တဲ့ချက်တင်တယ်ချက်လိုက်ရင်ရန်ကုန်အခုဆိုအဖွဲ့50ရှိတယ်စီမင်းကလူတွေတိလို့လားမတိဘူးလေဟုတ်တယ်မလားအခုကျွန်တော်ရုပ်ောက်ဘွဲမှာဝင်ပြီးတော့လာပြီးတော့မဲပေးဖို့အဖွဲ့50ကျော်ဖိတ်ထားတယ်ဒီ50လို့ကျွန်တော်တို့ကခလုတ်တစ်ခုနှိပ်လိုက်ရင်တူးတူးရှိကုန်ရောက်တော့တယ်ตาตรุเนี่ยปองลงเลยโอเคเปียบ้ามาโหทีละแล้วไม่แข็งกูเปียเออตะไคร่ยะแล้วกล้วยเป็ดช่องนี่ดาวบ่เนาะทีละดีแล้นเตะเตะตัวได้อยู่ในเนี่ยกิสาเราคุณเฉยๆฉိတ်เสร็จท่าเราไม่เคยได้อยู
่ยางกงမျိုးတော့ซีเวนตาเยคอมมูนิตี้ก็တော့နိုင်ငံသား17ယောက်เนี่ยဖွဲ့စည်းมาဖြစ်ပြီးไอ้ဒီထဲမှာမျိုးတော်ဝင်ကဥက္ကဋ္ဌရာတူအစိုးရကခန့်တာဝန်ပေးထားတဲ့ကော်မတီဝင်4ယောက်เนี่ยရွေးကောက်တင်မြောက်ခံရတဲ့ကော်မတီဝင်6ယောက်ပါဝင်လာมาဖြစ်ပါတယ်အခုရွေးကောက်ပွဲကတော့ကြည်သူလူလူကရွေးကောက်တင်မြောက်မဲ့ကော်မတီဝင်6ယောက်ကိုရွေးချယ်မဲ့ပွဲဖြစ်ပြီးအဲ့ဒီတဲကတရားကိုဒုတိယမျိုးတော်ဝင်အဖြစ်ကော်မတီဝင်တွေကပြန်လည်မဲပေးယူချင်မှာပဲဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေပြည်ဝင်ပို့ပေးပို့လိုက်တာပ
ါ။ဘုကောင်းမြတ်ဖြူတင်ဆက်ပေးထားတာဖြစ်ပါတယ်။ကျွန်တော်တို့ viewer ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ viewer ကိုတီးချင်တောင်းကြတဲ့ဆိုရင်တော့တော်တာရှင်နေနေနဲ့ viewer ရဲ့ email လိပ်စာဖြစ်တဲ့ burmese@viewernews.com ကိုစာရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်။2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာဆိုရင်တော့ဒိုင်းလေးလိုင်းအစီအစဉ်ကိုကြားကြရမှာပါ။သောတာရှင်တွေလည်းဒိုင်းရိုက်ပါဝင်ဆွေးနွေးပြီးတော့စီစဉ်ထုတ်လွှင့်ရမှုမဆူမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။ငါကမြဒီနေ့တည်းလေးလိုက်စစ်စစ်မှာတော့ပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံလောက်ကန်နေတဲ့အခွင့်အလမ်းတွေနဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာပါ။ငပလီမာဒီဒီပတ်ထက်ချင်းပါသွားတဲ့အခမ်းအနားမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတာဝန်ယူမှုရှိတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်တွန်းအားပေးနိုင်တယ်ဆိုပြီးပြောသွားပါတယ်။စီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အခြေအနေကိုဖြေရှင်းရမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်ကဲဆမ်းမှုတွေရောဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါ။ပင်နိုင်ဆွေးနွေးသွားဖို့အတွက်ကိုစီးပွားရေးပညာရှင်ဦးမင်းခင်နောက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထွမေတို့ကိုဖိတ်ကြားထားပါတယ်။ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုလေးလိုင်းမှာရောက်နေဖြစ်တဲ့အတွက်အစီအစဉ်ကိုစတင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းယုံသုံးသက်ချက်ကလေးတွေကြားကြပါတယ်။အရင်ဆုံးအနေနဲ့ကတော့ဆရာဦးမင်းခင်ကျွန်တော်တို့ဒီဒေသတွင်းဖွံ့ဖြိုးမှုတွေကနေအခုဒီရခိုင်ပြည်နယ်မှာကြုံနေရတဲ့လူခွင့်ရေးပြဿနာတွေလက်နက်ကန်ပိပခတ်တွေရောပါဖို့ဆိုလို့ရှိရင်ဘလောက်တိုင်းတာတိများအထောက်အကူဖြစ်လာလိမ့်မယ်လို့များကျွန်တော်တို့မျှော်လင့်နိုင်မလဲဆရာ
။ကျွန်တော်တို့ပထမဆုံးပြောရမှာကတော့ဟိုကမာပြည်မှာဆွေးနွေးတဲ့အထူးအလက်ထက်ကလေးကပြောခဲ့တာရှိတယ်ကမာပြည်ရဲ့ဆွေးနွေးမှုတွေလို့ဟာ2600ခန့်လောက်ရှိတယ်အခြေအနေတော့ချင်းပြည်အဲ့ဒါမဟုတ်ပါဘူး။ကမာပြည်ရဲ့လေလာရေး2014မှာလေလာကြရဒီမှာနိုင်ငံရဲ့ဆွေးနွေးမှုတွေလို့ဟာ39.5%လောက်ရှိပြီးတော့အခြေအနေကတခိုင်ပြည်နေပါ။ဒါပထမဆုံးအများသိထားတဲ့အချက်ပါဒါနံပါတ်1ပေါ့လေ။ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာလူငယ်တွေဖြစ်တယ်မှာကျန်နေတာ30လောက်ဒီမှာပြည်နေရတာဆိုရင်ကလည်းတစ်ခုနဲ့မှာအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိပါတယ်ဟုတ်အဲ့တော့ဒီပြည်ပြည်မှာလည်းပြည်ပြည်မှာရခိုင်ပြည်နယ်မှာလည်းဗမာနိုင်ငံအတိုင်းအတာလည်းရှင်ပြီးတော့ကြီးပွားချမ်းသာလည်းကြီးပွားရေးလုပ်ငန်းရှင်တွေရှိပါတယ်ဆိုတော့လေဒီကနေ့ထိရခိုင်ပြည်နယ်ရဲ့အခြေအနေဟာဟလာဒီလိုချင်ရတူတက်မလားလေဒီပြဿနာတွေတစ်ခုပြီးတစ်ခုဖြတ်တိုးပြီးကျွန်တော်တို့ရေဆိုင်နေရတယ်ကဒီခိုင်ပြည်နယ်ကိုဟလာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ဒါကြပါရင်းနှီးမြှုပ်နှံကြပါဆွေးနွေးနဲ့အဖြေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်မှုအခုလည်းဒီကြောက်ဖြူရေလက်စင်စစ်တမ်းစနေကြီးကိုဒီလိုရကျွန်တော်တို့ဂျင်းနဲ့တန်းလေးပိုင်လေးကိုဟာရီဒီကျွန်တော်တို့မှရှိနေလဲရွှေတန်းကြီးဒီမလေးရှိတယ်နော်ဒါကြီးနဲ့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ကျောင်းမြေဒီလူကြီးကျွားရေးမယ်ရဲ့ပြဿနာတွေကတစ်ဖြည်းဖြည်းပြီးတော့ဟိုကျက်တဲလာတဲ့အခြေအနေကိုရောက်တယ်ဆိုတော့ကနော်ဟိုကွာကြီးကလည်းရေလို့ခင်တမရေးကြနေလိုက်ရင်ဖြည့်ရှင်းမှုတစ်ခါဒီနေ့စီးပွားရေးလူမှုခွင့်ရေးတိစ္ဆာရေးပြည်လေဖို့ကတော့လောလောဆယ်ဟိုအားရကြာမမြင်လေးပါဘူးခင်ဗျာ
โอเคတကယ်တော့ဒီရခိုင်ပြည်နယ်ဆိုတော့ဒီဟိုစွန့်ရင်တို့ကုန်ထုတ်လုပ်ငန်းတို့ဒီခီးသွွားလုပ်ငန်းတွေအတွက်စီးပွားရေးအခြေခံကောင်းနေတကယ်တော့ရှိနေမိသားပါဒါပေမဲ့လည်းဒီဟိုဖွံ့ဖြိုးမှုကဆရာပြောလို့ဆိုရင်အနေဆုံးတော့ဖြစ်နေတယ်တကယ်တော့ဟိုစစ်ဆိုးကဆက်ဆက်ကစီမံခန့်ခွဲမှုကြောင့်ပဲပြောပြပေါ့နော်တနင်္ဂနွေလုံးဒီလိုစီးပွားရေးနှိမ့်ချခဲ့တဲ့အထက်မှာရခိုင်ပြည်နယ်ကအခုလိုနှိမ့်ချဆုံးဖြစ်နေရတာဟိုအဓိကအခြေခံကြောင်းရင်းတွေကဘာကြောင့်လဲဆရာ
အခြေခံကြောင်းရင်းပြောမယ်ဆိုရင်တော့ကိုတကအမှန်မြန်မာနယ်ဟာတရားစတာတွေဟလာအရင်းမြစ်တွေရှိရဲ့နဲ့အချိန်ကဖွံ့ဖြိုးခဲ့ရင်းနဲ့အခုအင်တာနက်ကြာသွားနေဆိုရင်မြန်မာနယ်အတွင်းမှာနောက်တစ်ခါခုနကမြန်မာနယ်ကတိကျအသေးစားနေကြနေတယ်ဒီတဟာရခိုင်ပြည်နယ်မှာပဲဒီချိန်ကဒီခိုင်ပြည်နယ်ဖွံ့ဖြိုးခဲ့တာလေးလေ့ရှိနေဒါရီကလည်းဟိုကျွန်တော်တို့ ဒီကိစ္စတက်ပေါ့လေကိစ္စတက်ရခိုင်အထူးသဖြင့်တော့ဒီစစ်သူကဟိုလက်ထက်စစ်သမားရခိုင်ကြီးကအတော်လေးကိုဟိုရှိရှိခံရတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်ပြောအဲ့တော့ရခိုင်ရဲ့ဟိုလာဟိုလက်မှတ်စစ်သေးကြီးရခိုင်ဆောက်နော်ကွန်ပျူတာတက်ကြီးဟာနော်တကယ်ထိပြောင်းလုပ်ခဲ့တာဟိုမရှိတဲ့အပြင်ကျွန်တော်တို့ဟိုဟလာဒီရောက်ဖက်ကမွတ်စလင်တွေကိစ္စတွေနဲ့ဟလာတဖြည်းဖြည်းဟိုကျင်းနေရှိပြီးပိတ်ထုတ်ခံထားရတဲ့အခြေအနေဟာအခုလိုတဖြည်းဖြည်းခိုင်ရဲ့ဟိုပုံပြောဟိုစီးရဲလာရတဲ့အခြေအနေကိုဟိုပုံလုံးစက်ကတ်တူပေါ့နော်ကျွန်တော်တို့ဖြစ်လာတဲ့လိုဒီပေါင်းယူဆပါတယ်
ဟုတ်ကဲ့ဆရာဆိုတော့ဒေါက်တာမေရဲ့သဘောထားကမြကျွန်တော်တို့ဒီရခိုင်ပြည်နယ်မှာစီးပွားရေးအရာနောက်ပြီးဖွံ့ဖြိုးရေးအရာတိုးတက်မှုတွေဟာကျွန်တော်တို့လက်ရှိဖြစ်နေတဲ့လူခွင့်ရေးပြဿနာတွေလက်နက်ကင်ပြစ်ပတ်တွေကိုရောပါဖို့အတွက်ဘလောက်တိုင်းတာတိထောက်ကူဖြစ်လာနိုင်မယ်လို့မျှော်လင့်ထားလဲခမြအ
ာဟုတ်ကဲ့ရှင်ဒီပုံမှာကြာလို့ရှင်ဒီမအနေနဲ့ဒီဟိုကျမတို့ရဲ့ရခိုင်ပြည်နယ်ရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုအစီအမတ်တက်မှုကိုအဲကျမတို့ပြောရမယ်ဆိုလို့ရှိရင်တော့အခိုင်ပြင်းတွေကအနှစ်ပေါင်းများစွာလက်လျူရှုခံရတယ်ဆိုတော့အမှန်ကဲပါဆိုရဆက်ဆက်အခိုင်ပြင်းတွေကိုပြင်းတွေတစ်ခုဖြစ်သတ်မှတ်ခဲ့ပေမဲ့ပြင်းတွေတစ်ခုမှရှိရတဲ့ကျန်လက္ခဏာတွေကိုဖြစ်စီမပေးခဲ့တာအစိုးရမြတ်ရဲ့ချုံးချက်ပါဒါကနေပြီးတော့နံပါတ်1အဲတစ်ခုပါနောက်တစ်ခုကပါလဲဆိုလို့ရှိရင်အခုလူခွင့်ရေးချုပ်ပေါင်းမှုတွေရှိလာတယ်အဲလက်နက်ကင်တပ်ဖွဲ့တက်ခတ်မှုတွေရှိလာတယ်လို့ပြောတာအခုမှရှိတာပါဒါရှိရနေပြီကျမတို့နေပြီးတော့ဒီ9နှစ်တောင်မှမရှိသေးပါဘူး။ဟိုဒါကြောင့်မလို့ဒီအကြောင်းအခြေခံအကြောင်းရင်းတရားကဘာလဲဆိုလို့ရှိရင်အချုပ်သူများရဲ့အဲမျက်တာစွာရခိုင်ပြည်သူလူထုပေါ်မှာနေပြီးမျက်တာစွာမဆက်ဆံခဲ့တဲ့ရလဒ်တွေဖြစ်ပါတယ်။ရခိုင်ပြည်နယ်ကတရားစာရတွေပေါ်များတယ်။ပြီးလို့ရှိရင်ပင်လယ်ပြင်ကြီးထွက်ပေါက်ရှိတယ်။ကမ္ဘာမှာဆိုလို့ရှိရင် trade လုပ်တဲ့နိုင်ငံတိုင်းမှာကြီးလိုက်ပါပင်လယ်ထွက်ပေါက်ရှိတဲ့မြို့တွေကဆိုလို့ရှိရင်နယူးယောက်ကိုပြောမလား၊ဗာတီကန်ကိုပြောမလားအဲကျမတို့အနည်းဆက်ဆုံးနေပြီးတော့ဒီစင်ကာပူကိုပြောမလားဟိုဒီလိုထပ်ပေါက်တွေကခိုင်ပိုင်ဆိုင်ထားတာပါဒီလိုမျိုးပိုင်ဆိုင်ထားတဲ့သဘာဝကပေးထားတဲ့နေပြီးတော့တယံစာရနဲ့သဘာဝရဲ့ဖြစ်တည်မှုကိုအစိုးရဆက်ဆက်လက်ယူရှုတဲ့အခါမှာအဲခိုင်ပြည်နယ်ကဆင်းရဲတံပဲမကောင်းပဲနဲ့ဆင်းရဲနေကြပါဒါကြောင့်မလို့တကယ်တမ်းကြားလို့ရှိရင်ခိုင်ပြည်နယ်ဒီအဲဆင်းရဲတွင်းကိုရောက်သွားတဲ့အဓိကအကြောင်းရင်းကအုပ်ချုပ်သူများရဲ့အပြစ်မကင်းပါဘူးအုပ်ချုပ်သူများရဲ့လက်ယူရှုမှုရဲ့စီမံခန့်ခွဲမှုကိုယ်တလွဲမရမဟုတ်ပါဘူးစီမံခန့်ခွဲမှုမှာတမင်တကာကိုနေပြီးတော့ရခိုင်ပြည်နယ်ကိုဟိုလစ်လျူရှုခဲ့တယ်ခရုမစိုက်ခဲ့တာရခိုင်ပြည်နယ်မှာပိုင်ဆိုင်တဲ့ဒါကမှဟိုအပြုတ်တဘောမမြင်တဲ့အမြင်နဲ့ကြည့်တာမဟုတ်ပါဘူးကျမအတတ်နိုင်ဆုံးအပြုတ်တဘောအကောင်းဆုံးနဲ့ကြည့်တိတိုင်းတောင်မှဒီစကလုံးတွေဟာတိုက်ကိုဟိုအပြုတ်နေတဲ့တုံးတုံးတဲ့အတုံးတုံးဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ဟိုကျမတို့ရခိုင်ပြည်နယ်ဒီဆင်းရဲဖို့မတင်ပါဘူးသိရဖို့မတင်ရအောင်လေတဘာဝကပိုင်ဆိုင်ထားတဲ့တရားစာရရှိတယ်လူသားတရားစာရရှိတယ်တဘာဝတရားစာရရှိတယ်ဒါတွေကိုစီမံခန့်ခွဲဖို့အစိုးရဆက်ဆက်ပြက်ကွက်ခဲ့တာပါဒီဆက်ပြက်ကွက်မှုကလည်းနှစ်ပေါင်း80ကျော်ရှိလာခဲ့ပြီတာဝန်နေပြီးတော့ဒါပထမဆုံးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒါလမ်းပွင့်လာတယ်လို့ကျမတို့ဆိုနိုင်ပါမယ်ရှိဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုကိုရင်းနှီးမြှုပ်နှံမှုသူကစီမံခန့်ခွဲမှုဟိုဒီအားနေခဲ့တယ်ဆိုတော့ဆော့ဆော့ဆရာဦးမင်းခင်လည်းထောက်ပြပါတယ်ဒေါက်တာမင်းလည်းထောက်ပြပါတယ်ဆိုတော့ကျွန်တော်တို့ဒီတိုင်းသာဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအစ်စ်တွေကိုကျွန်တော်တို့ကမျှော်လင့်နေမယ်အစားရှိပြီးသားတွေကိုစနစ်တကျစီမံခန့်ခွဲပြီးလှုပ်သွားမယ်ဆိုရင်ရောရခိုင်ပြည်နယ်ကဟိုတိုးတက်နိုင်တဲ့အလားအလာရှိနေသလားဒေါက်တာမင်း
ဟုတ်ကဲ့ရှင်ဒီမှာခင်ဗျာတိုးတဲ့စင်ခိုချက်တွေရှိတယ်လို့ဒီစင်ခိုချက်တွေကိုရင်ဆိုင်ရလို့ရှင်အခွင့်အရေးကောင်းကြီးကြီးရရှိလာမှာဖြစ်ပါတယ်ဒါပေမဲ့အဓိကအဖြစ်ရခိုင်ပြည်နယ်မှာလည်းအာဏာချက်တွေရှိပါသေးတယ်အဲ့ဒါဘာလဲဆိုလို့ရှင်ဒီမှာစောစောကတင်ပြခဲ့တယ်လို့စဉ်းစားတယ်လို့ပဲကျွန်တော်တို့နှစ်ပေါင်းများစွာလက်ယူရှုတဲ့အထက်မှာပညာရေးလက်ပါပါတယ်ကျွန်တော်တို့စီးပွားရေးတစ်ခုကိုစတင်တည်ထောင်လို့မယ်ဆိုလို့ရှင် Bay Investor ဆိုပါ Bay FTM ဆိုဘယ်ပြည်တွင်းကနေပြီးတော့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းမဆိုအာဝတီမယ်ဆိုလို့ရှိရင်သူတို့မှနေပြီးတော့ capital ရှိပြီဆိုလို့ရှိရင်သူတို့ labor နဲ့ land labor ဒါကိုကြည့်မှာပါလို့ရခိုင်ပြည်နယ်မှာနေပြီးတော့ labor ကိုလည်းအဆင့်မြင့်တင်ရမှာပါကျွန်တော်တို့ skill labor လိုအပ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဟိုဆောင်ရွက်ရမယ့်ကိစ္စတွေမှာနေပြီးတော့ဒီကျမတို့ land ရှိပါတယ်နေရာဒေသရှိမယ်ဒါပေမဲ့ labor ရှိတယ် labor ကိုမှ skill labor ဖြစ်ဖို့အတွက်ကျမတို့မြင့်တင်ရမှာပါနောက်တစ်ခု capital တမားတွေများများလာဖို့လိုပါတယ်ပြည်တွင်းထဲမှာနေပြီးတော့ capital ရင်းနှီးမြှုပ်နှံမဲ့သူရှိပေမဲ့အဲ့တခုကဘာမရှိခဘာနဲ့ရှင်ဖို့ဆိုလို့ရှင်ဘာမရှိဘူးဆိုလို့ရှင်ကျမတို့ technology မရှိပါဘူးရင်းနှီးမြှုပ်နှံသူမှာဒီ land labor ကပ်ပီတာနောက်ဒီတက္ကနော်လော်ဂျီမရှိဘူးဆိုလို့ရှိရင်ကဘာနဲ့ရှင်ဖို့ကမလွယ်ပါဘူး။ဒါကြောင့်မလို့နေပြီးတော့ရှိတဲ့အရင်းကြီးတွေကိုရှိတဲ့လူသားစာကိုမြင့်တင်ဖို့ဆိုပြီးတိုင်ကျွန်တော်တို့မှာ scale level ဖြစ်ဖို့အတွက်ဒါမြင့်တင်ဖို့ကဏ္ဍတစ်ခုလိုပါအောင်မယ်။လမ်းတစ်ခုကလွယ်လို့ရှိရင်ကျန်တဲ့အရာတွေဆိုရခိုင်ပြည်နယ်ပါဝင်ရမတနိုင်ငံလုံးမှာဖြစ်စည်းဖို့တမဖြစ်မနေ။ဒီပြည်ပြည်ပစီးပွားရေးလုပ်ငန်းရှင်များရော investor တွေရောအော်ဒါရီကိုနေပြီးတော့အခြေချအောင်စပြီးတော့စီမံရမှာပေါ့။ဒါကြောင့်မလို့စီးပွားရေးလုပ်ငန်းကိုစတင်လှုပ်ဆောင်မယ်မြန်မာနိုင်ငံမှာအဓိကအရေးပါတဲ့အဲကျွန်တော်တို့ land ရှိပေမဲ့နေပြီးတော့ capital အားနည်းပါမယ်။နောက်က labor ရှိပေမဲ့လည်းကျွန်တော်တို့ scale labor ဖြစ်ဖို့အတွက်မြင့်တင်ရပါမယ်ရှင်ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့ဟိုကျွန်တော်ဆော့ဆော့မေးရမေးခွန်းလည်းကျွန်တော်ပြန်ကောက်ချင်ပါတယ်။ဆိုတော့ကျွန်တော်တို့လက်ရှိအခုဒီပြီးခဲ့တဲ့ဒီငပလီမှာကျင်းပသွားတဲ့အခမ်းအနားဆိုရင်တော့ယင်းနှမြုံနယ်မှုအစ်တတွေပြည်ရင်းပြည်ပအစ်တတွေထပ်လာပြီးလှုပ်ဖို့ဆိုပြီးတော့အထက်ကဆွဲဆောင်မှုရည်ရွယ်ပြီးတော့ကျင်းပသွားတာပေါ့လေ။ဆိုတော့ဒီလိုအစ်တတွေကိုကျွန်တော်တို့ညှော်နေမယ့်အစားလက်ရှိရှိနေပြီးတဲ့ဆော့ဆော့ဆရာဦးမင်းခင်လည်းပြောသားပါတယ်။တကယ်လို့ယင်းနှမြုံနယ်မှုပမာဏရခိုင်ပြည်နယ်မှာတော်တော်ကြီးမားမားရှိနေပါတယ်။ဆိုတော့ဒါရီယိုပဲကျွန်တော်တို့ကစနစ်တကျစီမံခန့်ခွဲပြီးလုပ်သွားမယ်ဆိုရင်ရောရခိုင်ဒေသဖွံ့ဖြိုးရေးမှာအထောက်အကူဖြစ်လာနိုင်လား
။ဟုတ်ကဲ့ရှင်ကျမတို့ကဒီ FMB နဲ့မှာနေပြီးတော့ဟိုအရေးကြီးတာကကျမမြင်နေရတာကဘာလဲဆိုလို့ရှိရင်ဒီတိတာထင်ရှားတဲ့ရင်းနှီးမြှုပ်နှံမှုပါ။ဥပမာအပြည့်ဒီအစိုးရကနေပြီးတော့ပြခဲ့တဲ့အစိုးရကလည်းလုပ်ခဲ့တယ်ဒီအစိုးရတစ်ခါမှလည်းဆက်လက်လုပ်နေမယ်ဆိုပြီးတော့အခုမှတခုပြရမယ်ဆိုလို့ရှိရင်ပုံနဲ့ကျန်းစီပွားရေးစမှုဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျမတို့ဟိုထက်ထဲဝင်တကယ်ဟိုအကောင့်ထဲပေါ်လာအောင်အကောင့်ထဲမပေါ်ပါဘူးဆိုတော့ကျမတို့မှာကနေပြီးတော့လုပ်ငန်းတစ်ခုကိုတည်တည်ချာချာဟိုဒီအလုပ်လက်မဲ့တွေရောကြအောင်ပြီးလို့ရှိရင်ဒီစီပွားရေးသမားတွေကလည်းစပြီးတော့အခြေတည်အောင်နေပြီးတော့ဒီဆုံးဖြတ်ထားတဲ့လုပ်ထားတဲ့အလုပ်တွေကိုရုံလုံးပေါ်အောင်လုပ်ရမှာဖြစ်ပါတယ်အော်ဒါမှမဟုတ်ဘယ်နဲ့ခုနလိုမျိုးအစ်တည်လာမယ်ဆိုလို့ရှိရင်ကျမတို့ရှိမှာအဟောင်းကြီးအဟောင်းကြီးလေးရှိမှာပါလုံးလက်ဆောက်ကိုနေပြီးတော့ရုံလုံးပေါ်အောင်ဆောင်ရွက်ရမှာပါဒါဝင်လည်းလိုအပ်တဲ့ဆက်ကအစိုးရဆက်ကဆိုလို့ရှိရင်အစိုးရကအထောက်ပံ့ပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ဒီ SMB လုပ်ငန်းတွေကိုနေပြီးတော့ခုနပြောသလိုရုံလုံးပေါ်အောင်တချို့ SMB လုပ်ငန်းများဆိုလို့ရှိရင်တော့ပြည်သူတွေအထူးသဖြင့်နေပြီးတော့ဒီကပီတန်နေတဲ့ဒီသူတွေချင်းကဲဖို့ဟိုဒီလုံလန်းဆောင်တာအဆင့်ဆင့်တွေကနေပြီးတော့ကြောက်ခဲ့ရတာဒီများပါတယ်ဟိုဒီအတားဆီးကိုလျှော့ဖို့လိုပါမယ်ရှင်အဲဒါကြောင့်မလို့နေပြီးတော့ဒီရှိနေပြီးသားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုတွေကိုအစိုးရအနေနဲ့ထက်ကရောအကောင့်တရုံလုံးပေါ်အောင်ကောင်းထည့်ဖို့လိုအပ်တယ်လို့ပဲဒီကနေပြီးတော့ဒီ PPP လောက်ရမဲ့လုပ်ငန်းဆိုလို့ရှိရင်လည်းအစိုးရအနေနဲ့တွန်းအားပေးဖို့လိုပါမယ
်ဘာ
လို့လဲဆိုတော့ကျမတို့နိုင်ငံကဖွံ့ဖြိုးသေးတဲ့နိုင်ငံမဟုတ်သေးတဲ့အခါကြလို့ရှိရင်တော့အစိုးရရဲ့အသက်တလန်းကဒီ government ကနေ intervention တချို့တွေလိုပါအောင်မယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့အတွက်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရှိသလို email တွေပို့ပို့ထားလည်းရှိပါတယ်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်တဦးကတော့ကိုရင်ကြီးစံတော်ပါတာပါကိုရင်ကြီးစံတော်ပါတာဆွေးနွေးနေတာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါတယ
်တကယ်တော့ဒေသပြည်မှာ CEO ရှိမှရှိကင်းကြီးတွေလမ်းမဆိုးတော့ကြိုးစားပါတယ်နော်ဒါပေမဲ့ဥပဒေကမပြေရသေးတော့တိုင်းရင်းသားတွေဒေသတွေမှာဘလောက်ပဲစီးပွားရေးလုပ်နေတာမို့တိုင်းရင်းသားတွေအတွက်ခံစားချက်ကနည်းနည်းလေးတော့ရှိမှာပါဒါကတော့ NLD ကဥပဒေကိုဘလောက်ပြင်ပနိုင်မလဲဆိုတာက NLD ဘက်ကရဲ့အစွမ်းအစားနဲ့သက်ဆိုင်ပါတယ်ဗျအတော့ဆင်းနေတာကစီးပွားရေးလုပ်တဲ့ကဒေါ်မန်းစုကြီးပြည့်ပြည့်စကားရှိပါတယ်တိုင်းရင်းသားတွေမိမိတို့ကံကြမ္မာကိုမိမိတို့မဖတ်တီးနိုင်ရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီမရနိုင်ဘူးလို့ဆိုပြပါတယ်နော်မှန်ပါတယ်လောလောရည်ရည်နောက်ပိုင်းအနေ၆၀တက်တာမှာပေးတဲ့ဒေသတွေမှာဟောဒီပတိဘာမှတိုးတက်ကြတာမရှိပါဘူး
ဟုတ်ကဲ့ပါဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပါတယ်ဥကျော်တောင်းဖြစ်ပါတယ်ဥကျော်တောင
်းဒါကဘယ်လိုလဲဒီ
ကဥကျော်တောင်းဆွေးနွေးခြင်းနာမင်းမြင့်နာရှင်လည်းဆွေးနွေးမြင်းမြန်လို့ရပါတယ
် Hello
ဟုတ်ကဲ့ဥကျော်တောင်းလားမသိခင်ဗျာ
ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုမင်းမြန်ရှင်တယ်ဆိုတာကဲဟိုကျွန်တော်ရဲ့အမြင်သဘောထားကိုနည်းနည်းဆွေးနွေးခွင့်ပြုပါဟိုကျွန်တော်တို့ဟိုတန်းပြီဒီဒီပြန်လေတိဆောက်တဲ့ကာလတစ်ခုကိုဟိုအခြေခံကြကြမသွားပဲနဲ့ဟိုဘယ်နေရာမှာဘာဖြစ်ပါဒီတတိဘာလုပ်မယ်ဆိုတဲ့အပေါ်ယံကြအနေထားမျိုးကျွန်တော်ပြပြမြင်ရတယ်ပြပတွေ့ကြုံရပေါ့လေဟိုအဓိကကကျွန်တော်တို့နိုင်ငံကိုဟိုသမယိုးကြဟိုစိတ်ကျိုးရနိုင်ငံကနေပြီးတော့စက်မှုနိုင်ငံဆိုပြီးတော့ပြောတယ်သို့တော့ဒီနေ့ဒီရှင်ပြအဲ့ဒါတွေဟာအစိုးရချက်ချက်ဘာမှအကောင့်မပေါ်နိုင်ခဲ့ဘူးတို့တော့ဒီရခိုင်ပြည်နယ်အေးစီးပွားရေးအတွက်ရည်မှန်းပြီးတော့ อ๋อสวยอ่ะก็โหเปล่าเลยเนาะโหปรับจับอยู่ไอ้ที่เจ้าก็โหอยู่ไปแล้วมาปรับชินในชวนในเลยส่วนเองโหจับอยู่ไอ้ที่เจ้าก็เป็นแม่ไม่ตีเดียวโหต่อเลยตองเลยตีเยี่ยวต่อเลยพอย้อนเวรเลยโหจะว่าเชื่อตัวนี้นอกจากตัวนี้เนี่ยมีมีจีบพี่เนี่ยแต่ชาวบ้านดีโห ที่ดูแลกุญแจจีโต้ทุ่มเบียดดูจันโอโต้มาดีเชี่ยข้างจ้าเลยโอ้มีดูแลดูโอ้โอ้ที่ชาติพันธุ์นี้สุราเรียรู้โอ้ที่เจ้าบ้านดีเลยท่าเลยบ่าวดูแลเจี๋ยข้างบีเนี่ยกูโอ้ย้อนเอ็นดูโลกนี้เนี่ยแต่ละเลสีเชี่ยเนี่ยมาเจ้าข้างบีดูเลยเจ้าข้างบีมาฮัตเต้ก็เป็นเลยจีน่ามาเนี่ยเลยที่ร่างกายสูงเลยงบิ้งเงี้ยชาวเนี่ยงบิ้งดีเด็กกู ไทยนั่งเนี่ยประมาณบีก็มาบีรอสานเนี่ยเลยเช่นนี้แต่ปกติเช่นนี้ป่ะเพราะยูมาตรงนี้ตะคุลงสุราเลยแบบจังตะเลนเดียคาบีรอไอ้ที่มีเรื่องว่าประตูเรื่องปัญชันทาร์เลยตัวเช่นกันที่เกี่ยวกับจารีเป็นจารีคู่ป่าเลยทำเนี่ยน่าจะกูโอเคเด็ดพี่เด็ดเดี๋ยวไว้ตัวเช่นกันอาจารย์ส่งมาแต่ว่าบางวันเองกูเช่นมีมันทิ้งไปหมดเลยโอ้มาแต่ว่านั่งเด็กนี่ปีนี้เนี่ยทั่วโลกเลยเออเอาดี โอ้มาโอ้มีการเอาลูกไปสู่ยีบเอาลูกไปสู่อะไรเดี๋ยวนั่งเนี่ยควันจะใครบีเนี่ยบ่าวเว้นมาถ้าเวทลงมาไม่ได้ดีแต่ว่าบ่าวเนี่ยส่วนใหญ่กงจามุยกงจ้าเจียวกงลงตั้งแต่เดี๋ยวสุดแล้วกูสู้มาโอ้มัวได้คู่เนี่ยไม่ใช่ท่าด่ามาตัวเดียวสุดแล้วเช่นกันอาพิงอะไรดีอาที่ก็จะได้จ้องยาเดียวดีมาบ่าวเนี่ยพาลูกไปเช่นตาดอมเนี่ยจะใครบีจีมาถ้าเรื่องลูกไปสู้วิโรบ่มาบีเลยพิลาเจียจ้องมุชิดโลจะใครบีมาเลยพิลาเมมโ
ကိုကျွန်တော်တို့ email တွေနဲ့ဆွေးနွေးထားတဲ့ပုံစံလေးရှိနေပါသေးတယ်။အရင်ဆုံးစာတစာကတော့ဥစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုနှေးကွေးနှိမ်ကျနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒေသခံပြည်နယ်သူပြည်နယ်သားများကဒါကိုပဲအာရုံထားပြောဆိုနေကြပါတယ်။ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဒေသခံတွေကအလွန်ကိုလိုလားနေကြပါတယ်။နိုင်ငံတော်အစိုးရရဲ့ရခိုင်ပြည်နယ်အပေါ်ဖွံ့ဖြိုးရေးကြိုးပမ်းပေးမှုတွေနည်းပါးနေလို့သူတို့ကိုအလေးထားအရာသွေးပြီးတော့ဂရုစိုက်ဆောင်ရွက်ပေးဖို့လိုလားနေကြပြီးတော့မကျေနပ်မှုတွေနဲ့အပြစ်ဆိုနေကြပါတယ်။အခုနိုင်ငံတော်အစိုးရကဂရုစိုက်အလေးထားပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်စီးပွားရေးကဏ္ဍကနေကြိုးပမ်းဆောင်ရွက်မှုအစီအစဉ်ချမှတ်ဆောင်ရွက်ပေးတော့မှာဖြစ်ပါတယ်။နိုင်ငံသားယင်းဤမြုပ်နှံသူတွေကိုရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းကြီးများအခြေစိုက်ထူထောင်ကြဖို့ဖိတ်ခေါ်ပေးနေပါပြီ။ဒီအစီအစဉ်ဟာရခိုင်ပြည်နယ်သားများအဖို့မိမိတို့ရဲ့စာနာကိုဖြည့်ဆည်းပေးမှုလို့သဘောထားရှုမြင်ပြီးလိုလိုလားလားနဲ့လက်ခံဝိုင်းကူဆောင်ရွက်ကြဖို့လိုပါတယ်။သို့မှသာအစီအစဉ်တွေချောမွေ့အောင်မြင်ပြီးတော့ပြည်နယ်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ခံကြိုးဆိုကြောင်းစာနာထုတ်ဖော်ပြသကြပါသဘောထားတွေကိုထင်ရှားအောင်ထုတ်ဖော်ပေးကြဖို့လိုပါတယ်။ဒီလိုလုံဆောင်မှုမပြုဘဲနဲ့အစိုးရကိုမကျေနပ်စိတ်တွေနဲ့ဂန့်လန့်လုပ်နေကြရင်တော့မိအေးနှခါနာတဲ့ဂိမ်းပဲစိုက်ပါလိမ့်မယ်။အကျိုးခံစားရမှုတွေနစ်နာဆုံးရှုံးရပါလိမ့်မယ်ဆိုတာကိုသိရှိကြဖို့လည်းလိုပါတယ်။ပြည်သူညီရင်အခက်အခဲအကြက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်။ရခိုင်မျိုးသားပါတီနဲ့အေအေတို့ဟာနိုင်ငံရေးအရာမိတို့ပင်သဘောထားရှိနေစေကြစေကမူအခုစီးပွားရေးအရာအကျိုးဖြစ်စေမဲ့လှုပ်ဆောင်မှုများကိုစီးပွားရေးအမြင်နဲ့ပဲသုံးသပ်ပံ့ပိုးကူညီကြရမှာဖြစ်တယ်လို့ဆိုကြပါတယ်။နောက်ဖြစ်လာမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထဲမှာဒန်းတူရေတူရလာမဲ့အကျိုးတရားတွေကိုသဘောထားကြည့်ပြီးကြိုးကြောင်းဆင်ခြင်တုံတရားနဲ့အခုကတည်းကလက်ခံဆောင်ရွက်ကြဖို့လိုအပ်နေကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်။ဒါကြောင့်အခုချမှတ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်မှုအောင်မြင်ရေးဟာရခိုင်ပြည်သူများကအမြင်ကျကျနဲ့မိမိတို့ရဲ့ဆန္ဒပြည့်မြောက်ရေးကိုဥစ္စာရင်လိုဥစ္စာရင်ခဲကူညီလှူဆောင်ဖို့အပေါ်မှာမူတည်နေပါကြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်
ကျေးဇူးပါမေတီလာမျိုးကဥစိန်မောင်ရဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အောက်ချိုရအနာအပြေဝါမရှိတဲ့အပြင်အရင်စစ်အစိုးရတွေရဲ့ပွန်းလင်းမြင်သာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပြင်ဆင်ပြည့်စွတ်ပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျောလင့်တယ်လို့အကျိုးရလဒ်ကောင်းနေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့လူမျိုးရေးမုန်းတီးမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးလှုပ်ရှားမှုတွေဟာကြီးမားတဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်ဒါပေမဲ့ရခိုင်ဒေသတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားတဲ့အမေစုဟာတူတောင်းလုံးတဲ့ကာလအတွင်းမှာကြိုးပမ်းနေတော့ARSC အစိုးရအဖွဲ့ရဲ့ရဲစခန်းတွေကိုကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာပြီးစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ရမှာနိုင်ငံတကာကအာရုံစိုက်လာတဲ့ဒုက္ခသည်ပြဿနာပေါ်ပေါက်လာခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားခဲ့ပါတယ်။အပတ်ပတ်မှာဆေးရနှိမ့်ချနေတဲ့ရခိုင်ပြည်နယ်မှာ ပွင့်လင်းမြင်သာပြီးစီးစနစ်ကျတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာခြင်းအဖြစ်အလုပ်ကိုင်အခွင့်အလမ်းတိုးပွားလာပြီးပညာရေးချမ်းသာရေးအခြေအနေတွေလည်းတိုးတက်ကောင်းမွန်လာနိုင်ပါတယ်။ဒါပြင်စီးပွားရေးဖွံ့ဖြိုးမှုတွေနဲ့အတူလူမှုအစီအစဉ်တွေတိုးတက်မြင့်မားလာကလူမျိုးရေးမုန်းတိမ်မှုတွေရောအနေကျဆင်းလာနိုင်ပြီးမတူညီတဲ့လူအဖွဲ့အစည်းအချင်းချင်းကြားသဟဇာတာဖြစ်ဖြစ်နေထိုင်နိုင်ရေးအလေးအချက်တွေတိုးတက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့မောင်ရတနာပေးစားပါနောက်ထပ် email ဆောင်ပို့ထားတာတော့ on button ဆိုတဲ့ account page မှာသူကတော့ရင်းနှီးမြှုပ်နှံမှုနဲ့စီဝါရေးခွင်လန်းတွေကရခိုင်လူမျိုးတို့အတွက်မဟုတ်ပဲလူနည်းစုလည်းတစ်ဆုပ်စာစစ်ဘောစုနဲ့သူတို့နဲ့နှိစက်သူတွေခရိုနီတွေခရိုပြားတွေအစိုးရထိပ်ပိုင်းကောင်းဆောင်တွေတို့သာဖြစ်သွားမှာပါဆိုပြီးသူကတန်တရာမြင်နဲ့ရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆက်စပ်ရှေ့ပိုင်းမှာလည်းဆွေးနွေးသွားကြတဲ့ပုံစံတွေကပြောနေတာတခုကတော့ဒီဒေတာရင်းမှာဒီရမယ်အကျိုးမြတ်တွေကိုအရင်းမြစ်တွေကိုပေါ့လေခွဲဝေသုံးဆွဲအပိုင်းတွေဆွေးနွေးသွားတာတွေရှိတော့ဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်ကိုအရင်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေကိုဒေတာအတွက်တဲ့အကျိုးမြတ်တွေကိုကိုယ်တိုင်မခံစားရဘူးဆိုတော့ခံစားချက်တွေရှိနေတာတော့ခိုင်းပြင်းတဲ့တစ်ခုတည်းနဲ့မဟုတ်ပါဘူးဆိုတော့ဒီလိုဒေတာကနေခြေနဲ့လာအောင်ဒေတာရင်းဖွံ့ဖြိုးမှုတွေကရလာမယ်အကျိုးမြတ်တွေခွဲဝေသုံးဆွဲအပိုင်းမှာရောကျွန်တော်တို့ဘာတွေလိုအပ်ချက်တွေရှိနေလဲဘာတွေလုပ်ဖို့လိုနေလဲဆရာ
သူကကြလို့ပဲကျွန်တော်တို့စစ်ပေါင်းရသော်ဟိုနောက်ကြကြင်းဒီအစီအစဉ်ဒီလေဘဝကျောက်သွားတဲ့အချိန်ကျတော့ရခိုင်ပြည်နယ်ကရခိုင်မိသားရခိုင်ပြည်သူပြည်နယ်သူပြည်နယ်သားတွေပေါ့ပြည်နယ်သူပြည်နယ်သားတွေကသူတို့ရခိုင်ပြည်နယ်သူမျိုးအကြာရမှာပါဝင်နေကြခလာလုံးထောင်နေကြသူပြည်ပြည်နယ်ဆက်နေလာကျွန်တော်တို့ဟိုဒီတွေကလူတွေကလည်းအခုဟိုလာနိုင်ငံတကာကိုအများကြီးသူကဒီထွက်သွားလိုက်ကြတယ်အဲ့လိုပဲရောက်ဖြစ်ပါလေပဲဒုက္ခတွေခုနှစ်ပိလောက်အထိဒီဒီတွေကလည်းထွက်သွားလိုက်ကြတယ်အခုရခိုင်ပြည်နယ်မှာကျွန်တော်တို့ဒီစကားရှိဖို့တောင်မှဟိုမြေကားလရှိတဲ့အချိန်ရောက်ပါပြီကျွန်တော်တို့ကဆိုတော့ကဟိုဆိုတော့ကျွန်တော်ပြောလို့ပဲအထိုးထဲမှာအဆူဟာရခိုင်ပြည်နယ်ပဲကမ္ဘာကြီးမှာယဉ်မြင့်မှုတွေကျွန်တော်တို့ဝင်တယ်ဒါပေမဲ့အဲ့ဒါတွေကပြည်တွင်းလုပ်ငန်းတွေထူးထူးတက်လာဖို့အတွက်ချီရောက်လို့ပေးနိုင်လိမ့်ဘူးပြည်တွင်းလုပ်ငန်းတွေလက်တွေ့အလုပ်လုပ်ဖို့ဟလာပြီးတော့ချုံးပြီးတော့ကျွန်တော်လုပ်ထိုင်မှုလူတွေပေးတယ်ဆိုရင်အဲ့ဒါတွေတက်ပြီးတော့စပါဆိုရရခိုင်လဲရခိုင်ကျင်းရအဲ့လိုရှိနေတယ်ရှိနေတော့ကျွန်တော်ဆိုတော့ပြောလို့ဒီပြုတ်နေကြပုံစံလည်းတော့မရဘူးကျွန်တော်တို့ဒီနေ့ကအများစုပေါ့နော်ကျွန်တော်အသေးစားလက်စားလုပ်ငန်းလေးလုပ်သားလေးပါဝင်လာနေအောင်တော့တိတိကျကျအစီအစဉ်ဆွဲပြီးတော့ရုပ်အားပါရောက်လာအောင်ဆရာသူတို့ကလုပ်ငန်းလေးထူတော်ပြီးလုပ်ရနိုင်အောင်ကျွန်တော်ခိုင်ကြည့်ယူမှာတကယ်တော့ပါဝင်လာနိုင်တဲ့အခြေအနေဖြစ်လာမယ်ဆက်ကြည့်ချင်ရတော့အဲ့လိုဖြစ်လာတယ်လို့လားကတော်တော်မကောင်းဘူးရအဲ့ဒါတော်တော်လေးဒီစိတ်ကြည့်ကြရလဲကောင်းလို့မနေကြတော့ကောင်း
โอเคပါဆရာကျွန်တော်တို့ဒီနောက်ထပ်သောတာရှင်တယောက်ပေးထားတဲ့စာလည်းဖော်ပြခြင်းပါတယ်သူကတော့ဥလာထွန်းတကုံမျိုးစစ်ကရေးထားပါသူကတော့ရခိုင်ပြည်နယ်ပြည်ထောင်စုကိုဖြစ်ရှင်းရမှာတဲ့စီးပွားရေးဖွံ့ဖြိုးရေးနည်းလမ်းကလှုပ်တဲ့နည်းလမ်းတစ်ခုဆိုတာရှင်းပါတယ်မှန်ပါတယ်ဒါပေမဲ့စီးပွားရေးတနည်းပြောရင်ငွေကြေးတန်ဖိုးနဲ့လူသားချင်းစာနာထောက်ထားမှုလူမျိုးတစ်မျိုးရဲ့ယက်တီမှုကိုပိုင်ပြတ်ထောင်းခွင့်တနည်းပြောရင်လူမျိုးနယ်တစ်ခုရဲ့လူသားဆိုင်ရာဂုဏ်သိက္ခာကိုဝယ်လို့ရနိုင်တယ်လို့ခံယူနေမယ်ယုံကြည်နေမယ်ဆိုရင်တော့ရခိုင်ပြည်နယ်ဒေသတစ်ခုလူမျိုးရေးလက္ခဏာနဲ့ဂုဏ်သိက္ခာကိုငွေကြေးတန်ဖိုးနဲ့တယ်လို့ရမယ်လဲလို့ရမယ်ဆိုတော့လုံးဝမဖြစ်နိုင်တဲ့စိတ်ကူးယဉ်မှုသာဖြစ်ပါလိမ့်မယ်။ဒါပြင်နိုင်ငံတကာနဲ့ပြည်တွင်းကပြည်သူတွေစိတ်ပူနေတဲ့တရုတ်နဲ့ရခိုင်တရုတ်ရဲ့ရခိုင်ပြည်နယ်ကိုမျက်စိချနေတဲ့မဟာဗျူဟာကိုဖုံးကွယ်လှည့်စားဖို့ကြိုးစားမှုတစ်သက်ဖြစ်မယ်ဆိုရင်လည်းလုံးဝမအောင်မြင်နိုင်တဲ့နိုင်ငံရေးလမ်းစဉ်တစ်ခုသာဖြစ်မှာပါတဲ့။ရခိုင်ရဲ့မဟာဗျူဟာကျတဲ့ပထဝီအနေထားနဲ့ရခိုင်မှာအပိုးထန်ဆုံးသဘောတရားစာတတ်ဖြစ်တဲ့ Rare Earth တို့ကိုလယ်ဦးမှုယူဖို့ကြံစည်နေတာကိုဖုံးကွယ်ဖို့ဆိုရင်ဒါလည်းလေထဲတိုက်ရင်စောင့်နေရပဲဖြစ်မယ်ဆိုတော့တွေးလာရမယ်ဆိုတာကိုစောင့်ကြည့်ကြပါဆိုပြီးသူကရေးထားပါတယ်ဆိုတော့ကျူလာထွန်းရဲ့စာတော့ဒီရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးဆိုရင်လည်းတရုတ်နိုင်ငံကဒီဖွံ့ဖြိုးမှုတွေကိုလည်းဝေချိုးထားမအောင်စိုးရိမ်မကင်းတဲ့သဘောထားတွေလည်းတွေ့နေရပါတယ်ဆိုတော့ကျွန်တော်ဒေါ်တူးမေကိုဆွေးနွေးစေချင်ပါတယ်ဟိုဆိုတော့ဟိုကျွန်တော်တို့ဒီလိုမျိုးပေါ်လေအခုလက်ရှိမှာကိုတရုတ်နဲ့လုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရခိုင်မှာပြဿနာတွေလည်းပေါ်နေရတယ်လည်းရှိနေတာဆိုတော့ကျွန်တော်တို့ဘက်ကဒီလိုမျိုးနောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဝင်လာခြင်းအဖြစ်ကြုံရနိုင်တဲ့ကိစ္စတွေကိုဘလိုမျိုးကိုယ့်ဘက်ကကိုယ်ခံအကောင်ပြင်ထားဆင်ထားဖို့လိုမလဲ
ဒီလိုမျိုးကိုခံအားကောင်းအောင်ပြင်နာဖို့ကအဓိကအရေးကြီးတာကျမတို့ဒီနိုင်ငံတကာတရုတ်ကလည်းပဲ ILO အဖွဲ့ဝင် WTO အဖွဲ့ဝင်တစ်ခုအဖွဲ့ဝင်ဖြစ်ပါတယ်ဆိုတော့ WTO အဖွဲ့ဝင်များလိမ့်နာအဆောင်စီးရမယ်နိုင်ငံတကာ practice တွေကိုနေပြီးတော့ သူတို့လိုက်နာကျင့်သုံးဖို့အတွက်ကျွန်တော်တို့ကတောင်းအားပေးရပါမယ်။နောက်တစ်ခုကဘာရှိလဲဆိုလို့ရှိရင်ကျွန်တော်တို့ဒီတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်တို့ကြောက်ဖြူရင်းနှီးမြှုပ်နှံမှုကတဆင့်ကြောက်ဖြူ project ကတဆင့်ရခိုင်ပြည်သူတွေကဟိုဒီအတော့ကိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုနေပြီးတော့ဒီ negative sense နဲ့ကြည့်ပါတယ်။ဒါလည်းကြည့်လဲကြည့်စရာပါပဲ။ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ဒီလုံသားတွေခေါ်လာတာကအဆအဆုံးဒီအောက်ခြေမှာဒီအထမင်းချက်ကအစတရုတ်ပြည်ကခေါ်လာတဲ့ကိစ္စတွေကျွန်တော်တို့မြေဝတ်ထင်မြင်ခဲ့ပါတယ်။ဒါကြောင့်မလို့ဒီကိစ္စတွေပေါ်မှာနေပြီးတော့ကျွန်တော်တို့အစိုးရများအနေနဲ့ပွင့်လင်းမြင့်တာမှုရှိတဲ့တာဝန်ယူမှုရှိတဲ့ဒီဥပဒေတရက်လုံထုံလုံးကြီးတွေကိုအစိုးရဆက်ကတာဝန်ယူရမှာဖြစ်ပါတယ်။တစ်ဖက်မှာလည်းကျွန်တော်အစိုးရဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်တို့လေဘာတွေကိုမြင့်တင်ဖို့လိုပါမယ်။ဆိုတော့ဒီပြည်သူတွေကိုလေဘာဖြစ်ဆောင်ရွက်တဲ့ခါမှာနေပြီးတော့ဒီ skill level ဖြစ်ဖို့အတွက်ဒီ work training တွေလိုအပ်ပါတယ်။ဒီအတွက်လည်းနေပြီးတော့ကိုနိုင်ငံတော်ကနေဘူးကုန်ကြခံပြီးတော့နေပြီးတော့ပြည်သူတွေကို work train ဖြစ်အောင်ပေါ်ပေါက်လာမဲ့လုပ်ငန်းအခွင့်အလမ်းများကိုဒီ data ခံတွေရရှိအောင်ပြည်သူတွေကိုနေပြီးတော့သင်တန်းတွေပါတယ်ဒါပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ကအခုကကဘာကြီးကနေပြီးတော့ဒီကျမတို့ဟိုဆရာကျောင်းဝင်းစကားနဲ့ပြောရမယ်ဆိုရင်ကဘာကြီးကနေပြီးတော့ဟိုပြားနေတဲ့ခေတ်ကြီးတဲ့ globalization မှာဒါတွေကိုရှောင်လဲလို့မရပါဘူးကျမတို့ကကိုခံအကောင့်ဆောင်ရွက်မယ်ဆိုလို့ရှိရင်တိတ်ချပါတယ်ဒီ WTO ဝင်နိုင်ငံတနိုင်ငံကိုတော့နိုင်ငံတကာ practice နဲ့ကျမတို့ကိုင်နိုင်အောင်ပြောနိုင်စုနိုင်အောင်ကျမတို့ကပြင်ဆင်ရပါမယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နိုင်ငံတကာ practice ကိုနေပြီးတော့သူတို့လက်ခံကျင့်သုံးလာအောင်ကျမတို့ဘက်ကတွန်းအားပေးရမယ်ဖြစ်တယ်လို့ပဲပြည်တွင်းရှိတဲ့အလုပ်သမားတွေကို skill level ဖြစ်အောင်ဆောင်ရွက်ရပါမယ်နောက်တစ်ခုကဒီတရုတ်ရဲ့ investment မှာမဟုတ်ပါဘူးနိုင်ငံတကာဘယ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုမဆိုလူကလေးကိုနေပြီးတော့လေးစားပြီးလို့ရှိရင်လူတွေကိုလောက်ကန်ဖွင့်လန်းဖန်တီးပေးဖို့အတွက် MOU တွေမှာတခါလေးလက်မှတ်ထိုးဖို့လိုပါမယ် MOU တကယ်လက်မှတ်ထိုးထားတဲ့အခါမှာလည်းတကယ်ဒီအစိုးရနဲ့အဲလာမစ်ကမနီညာဒီပိုက်တက်လုပ်တဲ့အခါမှာလည်းဒါကိုနေပြီးတော့လေးလာစောင့်ကြည့်ဖို့တော်တော်ကတော့လကောင်းနောက်တစ်ခုကပြင်မအဖွဲ့အစည်းကတော့တကယ်များဒီ MOU ထဲမှာလက်မှတ်ထိုးထားတဲ့ကိစ္စတွေကိုဒီအဖွဲ့အစည်းတွေကနေပြီးတော့တကယ်တမ်းလက်ခံကျင့်သုံးရလားဆိုတဲ့ဒီကျမတို့ဂျာခန်မီဒီယာအဖွဲ့တစ်ဖွဲ့အနေနဲ့ဒါတွေကိုနေပြီးတော့ကျမတို့လိုက်စောင့်ကြည့်ရမှာဖြစ်ပါတယ်ဒါမှတာတယ်လို့ပြီးတော့
โอเคจอทุเมကျွန်တော်အချိန်တလောက်ပဲရရတဲ့ဆွေးနွေးခန်းကိုဒီမှာပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပေးခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားတော်ထုတ်မေစီဝိုင်းပညာရှင်ဦးမင်းခင်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆီမွန်နဲ့ကိုအောင်လူဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာဇင်ကြီးချုပ်ကိုမတ်အေးဒနာကျော်ကကြီးညာပေးပါလိမ့်မယ်ရှင်
ဗင်နီဇွဲလားနိုင်ငံမှာအမေရိကန်ကပို့ပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနိုင်ငံထဲဝင်ခွင့်မရပဲနဲ့ကိုလံဘီယာနယ်စပ်မှာပုံနေတဲ့ကိစ္စဆန္ဒပြကြတဲ့ပြည်သူတွေကိုဒီကနေ့အစောပိုင်းမှာပဲနိုင်ငံတော်အဆောင်တပ်ဖွဲ့ကမျက်ရည်ရိုတုံးပြီးဖြိုခွဲခဲ့ပါတယ်။အကူအညီတွေဝင်ခွင့်မရအောင်လို့တမရကပိတ်ထားပေမဲ့ဒီအကူအညီတွေကိုတော့ဒီကနေ့စနေနေ့မှာရအောင်နိုင်ငံထဲကိုသွင်းမယ်လို့အတိုက်ခံခေါင်းဆောင်ကကတိပေးထားခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာရဲရွှေဆိုင်ထားတဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြီးတော့တမရမိုဟာမာဒူဘာဟူရီကသူ့ရဲ့ဇာတိမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။မဲရုံနေမဖွင့်ခင်နိုင်ပိုင်းကတော့နိုင်ငံအရှိမြောက်ပိုင်းမျိုးတစ်မျိုးမှာလည်းပောက်ကွဲတန်တွေကြားခဲ့ရပြီးတော့အဲ့ဒီနောက်ထပ်မျိုးတစ်မျိုးမှာတော့အစ္စလာမ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုဖြစ်ပြီးမျိုးကန်သူတွေကိုနေအိမ်တွေကနေအတင်းထွက်ခွာသွားခိုင်းခဲ့ပါတယ်။တမရကတော့ရွေးကောက်ပွဲတွေလုံခြုံမှုရှိတဲ့ပြည်သူတွေကြောက်ရွံ့မှုကင်းကင်းနဲ့မဲပေးကြပါဆိုပြီးတော့ရုပ်မြင်သံကြားကနေပြီးတော့မနေ့ကပဲမိကွန်ပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်ကြီးချုပ်ရှိခ်ဟာစီနာကဓာကာမြို့တော်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမီးလောင်ကျွမ်းမှုတွင်ဒဏ်ရာရသူတွေစီကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးသူတွေကတော့မီးစတင်လောင်ကျွမ်းခဲ့တဲ့ငါးတဲ့တိုက်အဆောင်အုံမြေအောက်ခန်းမှာမီးလောင်လွယ်တဲ့ပစ္စည်းတွေတုံလောင်ထားတယ်ဆိုတာတွေ့ရတယ်လို့ပြောပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုဖြေရှင်းဖို့အခုစနေတနင်္ဂနွေမှာဆက်ပြီးတော့ဆွေးနွေးနေကြပါတယ်ရှင်
။သတင်းကြီးချုပ်ကိုမတ်အေးဒနာကျော်ကကြီးညာပေးကြတာပါ။ကြီးညာတဲ့စီစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နေကာဗန်နော့ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ Few American တဲ့မနက်ဖြန်မြန်မာပါတဲ့စီစဉ်တွေကိုမနက်6:00နာရီ9:00ထိ9.24မီတာ24 40 48 50အပြင်လှမ်းလှမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။တော်တာရှင်ပါကောင်းသောညကျန်ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.